ရှင်ရောင်တော်ကိုဘုရားရှင်ကတတ်တော်ဘဂမတံပြီးပြီအဲ့ကဘုရားနဲ့တန်ကြောင်းကိုမြတ်တော်ပြုခဲ့ပါတယ်နော်ဒီတော့ယုံပိုင်းမှာဘုရားရှင်ကပထမီဓာအဘောဓာဒိသောဓာဝါယောဓာအာဂတတ္တဆိုပြီးတော့ဓာဘယ်နှမျိုးခေါ်လိုက်လဲဟာမျိုးလူရဲ့ရှင်ပါကုန်ပြီနော်ဒါနားလည်တော့ပြီနာမည်ကျတော့ဘုရားရှင်ကဝိညာဏတ္တတစ်မျိုးပဲရှိဖို့ရအတွက်ဆင်ကြလိုက်ဒီဆင်ကြခြင်းဟာလေလက္ခဏာဟာရအနိဒိမီလို့ခေါ်ပါတယ်လက္ခဏာချင်းတူရတဲ့ကိုစုပေါင်းပြီးတော့ဉာဏ်ရှင်ကဟောကြားတော်တော်မူတဲ့အနိစ္စနဲ့ဖြစ်ပါတယ်ဘယ်လိုကြောင့်လဲသိရင်သိဒီလိုက်တော့ဒီလက္ခဏာချင်းတူနေတယ်ဘယ်လိုလက္ခဏာချင်းတူသလဲယမနလက္ခဏာလို့ခေါ်ဆိုအပ်တဲ့အာယံတို့ညောတိုင်းစိတ်တဲ့သဘောလက္ခဏာအဖြစ်သိနေစတဲ့ဘုဒ္ဓကတူညီတယ်ဒိဋ္ဌိကုသဉ္ဇဘံသောအာနာပါနရှိတယ်အာနာပါနအလုံးစင်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ယောဂဝိဇ္ဇာပုဂ္ဂိုလ်ကအာနာပါနဇန်နေဝင်စားတယ်ဆိုကြဆိုအဲ့ဒီအာနာပါနပထမဇာမဆိုလို့ရှိရင်သိစိတ္တဉာဏ်130နဲ့၄လုံးရှိပါတယ်။ဒါကဒိဋ္ဌာဒါရဏသရတိလို့ခေါ်ဆိုအပ်တဲ့သတ္တိက5လုံး။ပဋိသေရမိလို့ခေါ်ဆိုအပ်တဲ့သတ္တိက6လုံး။ဘောဂနာဒါရဏသရတိလို့ခေါ်ဆိုအပ်တဲ့ဘောဂနာစိတ်အလုံးနဲ့သက်ဆံနေတဲ့သတ္တိက19လုံး။ဒီနေ့ဒီသတိလေးကိုခေါ်ဆိုအပ်တဲ့သတိကတလုံးသတိစိတ်ကတခုအလုံးပေါင်းလိုက်တော့ဘယ်လောက်ရှိလဲ30နဲ့၄ရှိပါတယ်ဆိုတော့လေဒီ30လေးတွေကိုရေပြတ်ပြတ်နေမယ်ဆိုရင်တရားကလည်းညှောတော့မယ်တကယ်လက်တွေ့ရှိနေတဲ့ပုဂ္ဂိုလ်တွေကဒီကဏ္ဍမှာသတိစိတ်ကသင်ပေးနေပါတယ်နော်ဒီတော့အဲ့ဒီ30နေလုံးသောသတိလေးတွေထဲမှာဘုရားရှင်ကပုဂ္ဂိုလ်တို့ရဲ့အိဇာမြတ်တခံနဲ့နိုင်ရှင်ပြီးတော့တခါတည်းကဝိညာဏတက်လို့ခေါ်ဆိုအပ်တဲ့အသိစိတ်ကိုဥစားပေးပြီးရှုဖို့ရင်ဉာဏ်ကြပြီးတယ်ဒါကအသိတ္တဥပဒဏ်ကြီးလို့ခေါ်ပါတယ်တခါတော့တခြားလူတို့ကဒီလိုတဲ့ပုဂ္ဂိုလ်တွေကတော့ဝိညာဏကိုဥစားပေးပြီးတော့ဒီနာမြတ်တွေကိုရှုဖို့ဘုရားရှင်ဉာဏ်ကြလိုက်တယ်ဒါဝိညာဏဥပဒဏ်ကြီးလို့ခေါ်ပါတယ်ဒီလိုတဲ့တတ္တဝါတွေကတော့ဘုရားရှင်ကဖတ်တာကိုဥဆောင်ပြီးတော့နိုင်ငံမတန်းကိုသိကြည့်ဖြူပွားဖို့ရန်ညွှန်ကြားပေးလိုက်တယ်။ဒါကဓမ္မနုပဒနာနည်းလို့ခေါ်ပါတယ်နော်။အဲဒီလိုနည်းစနစ်တွေနဲ့ဘုရားရှင်ကဒီနံပိုင်းရှုပ်ပတ်တွေကိုအမျိုးမျိုးဟောထားတော့ကိုဒီဓာတ်ဆောင်ပကမတန်းကိုဖြူပွားဖို့ရန်ညွှန်ကြားတဲ့အပိုင်းမှာဝိညာဏတက်ကိုရှုပ်ဖို့ရန်ညွှန်ကြားလိုက်တော့ဒါကအတိအကျဝိညာဉ်ကိုကရဏဥဆောင်ပြီးတော့ရှုပ်ဖို့ရန်ညွှန်ကြားခြင်းလို့ဒီလိုမှတ်ရတယ်။ဒါတော့ဒီအတိအကျဆိုတဲ့ဝိညာဏဓာတ်ဒီအလုံးစင်တောက်ပါနေတဲ့အာနာပါနပြိဘာကနမိတ်အာယုံကိုရယူခြင်းသဘောပဲအာယုံယူလို့ရတဲ့သဘောလေးကိုသိရလို့ခေါ်တာကိုဒီထဲမှာလက်တွေ့ရှိနေတဲ့ယောဂီတွေရှိကြပါတယ်အလုံးစင်တောက်ပါနေတဲ့အာနာပါနပြိဘာကနမိတ်လေးကိုရှုတော့လေအာယုံယူလို့မရသေးဘူးဆိုရင်ဒီစင်တောက်ပါနေတဲ့အာယုံအာနာပါနပြိဘာကနမိတ်ကိုသိတယ်လို့ပြောနိုင်ပါမလားမပြောနိုင်သေးဘူးဖြစ်လို့လေအာယုံယူလို့မရနိုင်သေးဘူးရတော်မူကြတော့နော်ရှင်ရင်တော့ပါနေတဲ့အလုံးရှင်ရင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်အာယုံလေးကိုမိမိကရှုလို့မြင်မိခြင်းနဲ့တော့အာယုံယူလို့ရတယ်လို့ခေါ်တယ်အာယုံယူလို့ရပြီဆိုရင်ဒီရှင်ရင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်အာယုံကိုသိတယ်လို့မပြောနိုင်ဘူးလားပြောနိုင်အဲဒီအသိနဲ့ရှင်တွဲပြီးတော့ပထမဇာမပဲဆိုကြပါစို့ဝိတေဝိဇရဒီဒီဒုက္ခဤကြက်ကြဆိုတဲ့ဇာယင်္ဂ၅ပါးတွေကိုရှင်းပြပြီးမဖြစ်ဘူးလားဖြစ်နေတယ်။ဉာဏ်ရတဲ့ခုနကပြောခဲ့တဲ့စိတ္တိ30နဲ့33သောစိတ္တိအလုံးဘူးတဝိဇ္ဇာဒီဒီဒုက္ခဤကြက်ကြအဝင်ပါ။ဒီဉာဏ်ရတဲ့အလုံးဉာဏ်ရင်ဖြစ်ကြ။ဖြစ်လိုက်တဲ့ဉာဏ်တော်မှာအတိတ်ကအလုံးစင်ရင်တော့ပါနေတဲ့အာဏာပါဏပြိပကနမိအာယုဘက်တော့ညှိုးခိုင်းခြင်းရဲ့ဝိဇ္ဇဝိဇ္ဇရတိဒုက္ခဧကကတအစရှိနေတဲ့ဇာယင်္ဂများဥဆောင်နေတဲ့သတိစိတ်အလုံးကလည်းဒီအာနာပါနပြိပကနမိတ်ဆိုအလုံးညွတ်တိုင်းကျ ယုတ်တိုင်းကျင်းနေတဲ့သဘောလက္ခဏာကိုနမနာလက္ခဏာလို့ခေါ်ပါတယ်ဒီနမနာလက္ခဏာရှိတဲ့တရားအလုံးကိုနံဆိုပြီးတော့အတူတူဘာသာပြန်လိုက်တော့နမနာလက္ခဏာရှိတဲ့တရားတွေကိုနာမကိုသကလုံးပြန်ပြန်မရှိတော့နံဆိုပြီးတော့ဘာသာပြန်လိုက်တာပဲနံဆိုတဲ့သဘောတရားကဘာကိုနံလို့ခေါ်တယ်လဲအာယုံဘက်လို့ယုတ်တိုင်းကျင်းတတ်တဲ့သဘာဝလက္ခဏာကိုနံလို့ဒီလိုခေါ်တာဒီလိုဒီထဲမှာအကျိုးကလေးကိုရှိလိုက်တဲ့ယောဂီပုဂ္ဂိုလ်တွေနဲ့ပတ်ကောင်းပါကြပါလိမ့်ဒီစိတ်ပဲအကျိုးကလေးအာယုံဘက်တဲ့စိတ်ကိုပို့ဆောင်ပြီးတော့အကျိုးကလေးပြိပတ်ကနမိတ်အာယုံဘောတဲ့စိတ်ကိုပို့ဆောင်ပြီးရှိလိုက်တော့အကျိုးကလေးပြိပတ်ကနမိတ်ချက်မိမိကလည်းသရုဒ္ဓဇန်သမารိတို့စိုက်အောင်သမာဓိကိုထူထောင်နိုင်ပြီဆိုလို့ရှိရင်ဒီစိတ်ဒီဘက်ကိုညှစ်နေတယ်အကျိုးကလေးတိုင်းပြိပတ်ကနမိတ်အာယုံဘက်ကိုညှစ်တယ်သင်္ကအပြောင်းကတိုင်းပြိပါကနမိတ်အာယုံဘက်ကိုညှက်ခဲ့ပြီဆိုရင်ဒီစိတ်ရဲ့စိတ်ရကနာတခုအတွဲမှာအတုရှင်တော်ပြီဖြစ်ပေါ်နေတဲ့ဝိလေဝိသရမိလိဒုက္ခအိယကနာအစရှိတဲ့သတိတွေကလည်းဒီအပြောင်းကတိုင်းပြိပါကနမိတ်အာယုံဘက်ကိုပဲညှက်ခဲ့ခြင်းနေတယ်အဲ့ဒီလိုညှက်ခဲ့ခြင်းနေတဲ့နမနာလက္ခဏာတဘောအဆင်တူညီနေလို့တခါတည်းဘုရားရှင်ကဝိညာဏတက်ကိုရှိပါဆိုပြီးဒီလိုရှင်းကြဒါကအကြောင်းပြတဲ့တခုနောက်တစ်ခုကတော့သိတုံကြီးရင်သတိနဲ့ကျင်းပြီးဘယ်တော့မှသီယောဓမ္မတာမဖြစ်ဘူးသတိနဲ့တုံကြီးရင်လည်းသိနဲ့ကျင်းပြီးသီယောဓမ္မတာဘယ်တော့မှမဖြစ်ဘူးသိတဲ့ရင်သိတဲ့တုံကြီးအုပ်စုအလက်ဖြစ်တတ်ပါနော်သိတာလည်းဒီအုပ်စုတွေထဲကဥဆောင်နေတဲ့တရားတစ်လုံးကိုရှုခွန်လို့ပြောလိုက်ရင်ကျင်းကြံနေတဲ့တရားတွေကိုလည်းသိကြုံပြီးရည်တွေ့ယူရဒါကိုဗရဏနီလို့ခေါ်ပါတယ်နော်ဒီတော့ဒီညမှာအာယုံကိုယူတဲ့အပိုင်းလေးမှာသိကတုကဗဒါနပြတ်ထန်းတဲ့တရားတစ်ခုဖြစ်တယ်ဗဒါနဆိုတာမှာနှစ်ခုရှိပါတယ်ခေါင်းဆောင်ဖြစ်တဲ့ဗဒါနပြတ်ထန်းတာလည်းရှိတယ်ဖြေကနေဖြစ်လို့ခေါင်းဆောင်ဖြစ်လို့ပြတ်ထန်းတာလည်းရှိတယ်အဲ့တော့ဒီသိတဲ့တရားတွေမှာဘယ်တရားကအရင်ဖြစ်တယ်ဘယ်တရားကနောက်ဖြစ်တယ်မသိဘူးသိတဲ့ခဏတကွအတွက်မှာအတုကျန်လို့ဖြစ်ကြတာကြီးနော်အဲ့ဒီဖြစ်နေတဲ့တရားတွေမှာဒီစိတ်ကိုဩပင်ကမဗရဏပြတ်ထန်းတဲ့တရားဆိုပြီးဒီလိုသတ်မှတ်ပြီးခေါ်ထားတော့ဘာဘယ်လိုပြတ်ထန်းနိုင်လဲလို့မေးတော့သူကပုရိသဇာတိကပုပင်ကမမဟုတ်ဘဲဗဒါနပုပင်ကမဖြစ်နေဖြစ်လာတော့လို့သူကိုဒီကောင်းဆောင်တော့ပြောကြတာမဟုတ်ဘူးအာယုံကိုရယူတဲ့နေရာမှာသူကပြတ်ထန်းနေတဲ့အတွက်ကြောင့်သူ့ကိုဗရဏပုဂ္ဂိုလ်ကမှတရားဆိုပြီးလို့သုံးတာအဲဒီလိုဗရဏနီးအဖြစ်စိတ်ကိုရှိပါလို့ပြောရင်နောက်လိုက်ရင်လည်းမပါဘူးလားဟုတ်တယ်ပြင်ရင်ကြွလာပြီဆိုပြီးရွတ်ဆိုကြပြီပြင်ရင်တူရဲလာတာတော့မဟုတ်ဘူးနောက်လိုက်အချိန်ရန်ပြိတ်တော့ပါလိုက်တယ်တို့တော့လေဒီအုပ်စုမှာရှင်မင်းကယက်ထန်းနေယက်ထန်းနေခြင်းကြောင့်ရှင်မင်းကြွလာတဲ့နဲ့သုံးလိုက်တဲ့အခါမှာရှင်မင်းကကြွလာပြီမဟုတ်နောက်လိုက်ပါနဲ့ပါနဲ့တဲ့အချိန်ရန်ပြိတ္တတွေလည်းပါလာတယ်ဆိုတာပြိတ္တကနားမလည်ဘူးလားနားမလည်ဘူးဒါဒီပုံစံစနစ်အပ်တယ်ဘုရားကဟောပါတယ်နော်ဒါကြောင့်ဝိညာဏကတခုကိုရှိပါလို့ပြောလိုက်ရင်နန္တရားအလုံးပါသွားဒီတော့ပထဝီဓာတ်အဘောဓာတ်ဒီသတ္တဝရဓာတ်အာဂတဓာတ်ကိုရှုပါရင်ယုတ်တရားအလုံးပါသွား။ယုတ်နဲ့နှစ်ပါးအလုံးသုံးမသွားဘူးလား။သုံးသွားပြီ။ဒေသနာဆိုတော့ယူဆတဲ့အလုံးအတူတူပဲဖြစ်ပါတယ်။ဘာဖြစ်လို့ဒီယုတ်ဒီနည်းကိုအလုံးရှုနေရတယ်လို့နေတော့သံဃံဘိက္ခုဝေအနာပိဇာနာအပရိဇာနာအဝိရာဇယအပဇဟံအဘဘောဒုက္ခခရာယ။သံယုတ်ပါဠိတော်ရုံးနဲ့နာမ်149 150မှာဘုရားရှင်ကအပရိဇာနာလုတ်တန်ဆိုတဲ့အမည်ဖြင့်လုတ်တန်နှစ်ခုဟောထားပါတယ်။ဒီလုတ်တန်ဒီမှာဘုရားရှင်ဘောရတိုင်းကအလုံးစုံသောခန္ဓာငါးပါးယုတ်ညာဏ်တရားတွေကိုညာတပริญญาဓိရဏပริญญาဘာဟာနာပริญญาခေါ်တဲ့ပริญญาပညာသုံးမျိုးဖြင့်ပန်းပင်ချာချာထွဲ့ထင်းမသိနိုင်ဘူးဆိုရင်ဘန္တရာဝစီရဲ့လုတ်တန်ဒီလည်းလုံးမမကုန်ခန့်နိုင်ဘူးလို့ဒီလိုအတိအကျဟောထားတယ်။အရင်လူကြီးကဟောထားတော့ဘာကိုညာတော့ပြညာခေါ်တယ်။ဉာဏ်ရှင်ကြီးကပြောရင် ယုတ်တဲ့ဉာဏ်တွေကိုလက္ခဏာတတ်တာသုခဗရဒဏိယဆိုဟိုတိုင်းမှာသုံးဆောင်ပြီးတဲ့ဉာဏ်ကိုနမရုပ်ပရိစ္ဆေဒဉာဏ်လို့ခေါ်တယ်။ဆိုယုတ်ဉာဏ်တွေအကြောင်းပြတဲ့ကိုဟိုတိုင်းမှာသုံးဆောင်ပြီးတဲ့ဉာဏ်ကိုတော့ပစ္စယပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်။အဲဒီနမရုပ်ပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိစ္ဆေဒဉာဏ်ဆောင်ပါကိုဉာဏ်တပရိညာလို့ခေါ်တယ်။ဝိပဿနာဉာဏ်ကြီးအကျုပ်ကအယုတ်ပြတဲ့ပြည့်စုံပြီးတဲ့တရားတွေကိုသုံးဆောင်ပြီးမြင်နေတဲ့ဉာဏ်လေးလို့ဆိုလိုပါတယ်။ဉာဏပညာဆိုတာကတော့အဲ့ဒီနာမရူပပရိစ္ဆေဒဉာဏ်ပစ္စယပရိစ္ဆေဒဉာဏ်တို့ဖြင့်သိကြည့်ထားတဲ့အကြောင်းတရားနဲ့တကွာတော့ဒီယုတ်ဉာဏ်ကြီးရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲလို့ဒီလိုစူးစမ်းဆင်ခြင်ထုတ်ဖြတ်ခြင်းဆန့်နှိုင်းတဲ့ဗမ္မတနာဉာဏ်ရဲ့ဥရိယပြဉာဏ်ကိုသီရဏပညာလို့ခေါ်ပါတယ်ဒီအကြောင်းအရာနဲ့ဘာသာယုံနာဓမ္မသင်္ခါရတရားတို့ရဲ့အကျင့်တည်းကိုအာရုံယူပြီးရှုနေတဲ့လက္ခဏာရဲ့သုံးတန်တင်ပြီးတော့ဥပါဒနာရှုနေတဲ့အထက်ပိုင်းဥပါဒနာညာအလုံးကိုတော့ဗဟနာပရိညာလို့ဒီလိုခေါ်ပါတယ်နော်။ဒါကြတော့လောကီဥပါဒနာညာပိုင်းပြောတာပါ။အဲဒီတော့ပရိညာပညာသုံးချက်ဖြင့်အလုံးစုံသောယုတ်တရားနာတရားတွေကိုကိုယ်တိုင်မျက်မှောက်တွင်ဖို့မသိကြဘူးဆိုရင်မန္တရာဝစီရဲ့ဒုက္ခကြီးဘယ်လိုမှမကုန်နိုင်ဘူးလို့ဘုရားကအတိအကျဟောထားတယ်။ဒီလိုအတိအကျဟောထားတယ်ဆိုရင်ယုံကြည်တော်ကောင်းနေဒီယုတ်ဒီနန်ဒီကိုညာလပရိညာဒိရလပရိညာဝဟနာပရိညာခေါ်တဲ့ပရိညာပညာသုံးချက်ဖြင့်ကိုယ်စဉ်အောင်သွင်းဖို့ပြီးရင်အောင်ပြည့်စုံကြုံကိုပေါင်းများအထုတ်ဖို့မလိုဘူးလားလိုအပ်တယ်ခရီးစဉ်ကဥစ္စာပန်းစင်ဆိုင်ဖို့တော့တည်းအရေးကြီးနော်ဒါကြောင့်ခုဓာတ်ချုပ်ပါပြီးနေတယ်လို့ဓာတ်ချုပ်ပါတယ်ရှိရတာမျိုးဟုတ်လားမဟုတ်ဘူးဒီလိုမှတ်ပါနော်ဒါကလုံငန်းဝင်ရှိတဲ့အပိုင်းကြီးတွေမှာဘယ်တရားတွေကိုတော့ရှိမှနိဗ္ဗာန်ရမယ်ဆိုတာကိုကြိုတင်သိထားမှဒီတရားတွေကိုဘယ်ပုံဘယ်ပန်းဘယ်နည်းအားဖြင့်ရှိအောင်ဆိုတဲ့ဒီစိတ်ရင်ကိုလည်းဆက်လက်ပြီးလိုက်နိုင်ကျွန်တော်ထင်မှာဖြစ်ပါတယ်ဒီဘုန်းကြီးဟောနေတဲ့အပိုင်းကဘယ်ပိုင်းကစတဲ့လဲလို့မေးတော့ဓာတိလေးပါးဖြင့်သမာဓိပြောင်းလိုက်တဲ့အချိန်ကမှအကြည့်ဓာတ်ကိုဆိုက်ပြီးအကြည့်ဓာတ်ခန္ဓာကိုယ်ကိုမသိတော့တဲ့ခန္ဓာကိုယ်တစ်ခုလုံးကိုဒီကဲတော့ဘန်တော့မှတ်လို့ခဲ့တော့အကြည့်တော်ကြီးအဖြစ်နဲ့မြင်ပြီးအဲဒီလိုမြင်တဲ့အချိန်ကမှမာရမီကြီးရောက်နေတဲ့တော်ကောင်းဖြစ်ခဲ့တယ်ဆိုရင်တော့ကလအမုံကြီးလုံးလုံးနဲ့တွေ့တာပါတယ်မတွေ့လို့ရှိရင်တော့အာကန္တတကိုမြင်အောင်ပြုပါဆိုပြီးဒီပိုင်းကိုပြောပြတယ်နော်အာကန္တတဆိုတာကယုတ်ကလတို့ရဲ့အကြအပေါက်ဖြစ်တော့ထိုယုတ်ကလတို့ရဲ့အကြအပေါက်ဖြစ်နေတဲ့ဒီအာကန္တတကိုမြင်အောင်ပြုနိုင်ခဲ့ရင်ယုတ်ကလသုံးပြီးဘာဖြစ်လို့လဲအာကန္တဆိုတာကယုတ်ကလတစ်ခုနဲ့တစ်ခုမရောရှင်းအောင်ကြားလိုက်တာပိုင်းဆိုင်ထပ်ပြီးတဲ့ဉာဏ်ကြီးဒေတာလေးတစ်ခုပဲနိုင်ငံတိုင်းနိုင်ငံနဲ့နိုင်ငံရောက်ချင်းဆိုမရှိတော့ပြ။ဒါမှချမ်းသာတဲ့နေချမ်းဒေသလေးပဲနော်။အဲဒီအာဂန္တတက်ကိုမြင်ပြီးဆိုတဲ့ကလအမုံလေးတွေကတွေ့ပြီ။တွေ့လိုက်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်အများစုကမဖြစ်တတ်ကြလေ။ဒီကလအမုံလေးတွေကတွေ့ပြီးတင်းတင်းများများနဲ့ဖြစ်ပြီးပြည့်နေတာတွေ့တဲ့။အဲဒီကမှဖြစ်ပြည့်ဆိုပြီးသွားတော့မရှိလိုက်တဲ့ရှိနေရင်ရှိတော့ဒီကလအမှုန်ဒီပရမတ္ထသစ္စာနဲ့မှာအသေးဆုံးအတုံးအခက်အဖွဲ့ကြီးကိုရှိသေးတယ်။ဒီနဲ့နေမှာပဲရှိပါသေးတယ်။ပရမတ္ထနဲ့လို့ခြေဆုံးပြစ်ပြီးတော့မဝင်သေးဘူး။ဒီတော့ဒီကလအမှုန်နဲ့တစ်ခုတစ်ခုမှာပထဝီအဘဒေဆုံးဝါယောသတိဖြင့်ဇန်တဘာဝတွေကိုမြင်အောင်ဆက်လက်ပြီးရှိအောင်မှဖြစ်ပါတယ်။အဲဒီလိုရှိရမယ့်အချိန်ကမှယောဂီပုဂ္ဂိုလ်ကဒီကလအမှုန်လေးတွေကိုမောအတိုင်းဘောလိုက်ကြောင်းလည်းနေတာကိုကြည့်ပြီးတော့ဖြစ်ဖြစ်ရှုခဲ့မယ်။ဝိပါဒနာရှုခဲ့မယ်ဆိုရင်ဘာဖြစ်တတ်တယ်လဲ။ကလအမှုံကြီးကပြည့်ညတ်တရားတွေဖြစ်တော့ပြည့်ညတ်တရားတို့အမည်ဒီမှာဒီလိုအပိုင်းမှာပေါ့နော်။ဉာဏ်နဲ့သိချင်ပြီမယ်အနိစ္စလို့ဒုက္ခလို့အနတ္တလို့သိချင်ပြီမယ်ဆိုရင်ကြာကြာအကျင့်ပြီမခံနိုင်ဘူးဆိုပရမအစ်စ်မဟုတ်လို့မခံနိုင်တော့ဘာဖြစ်လဲအဲ့ဒီကလအမုံလေးတွေကဒီပြည်ပြည်ပါပါပါပါပါပါပြီးတော့ကအကြီးကြီးလိုက်ပြန်ဖြစ်ပါပြန်အကြီးကြီးလိုက်ပြန်ဖြစ်သွားပြီလို့ရှိရင်တို့ပုဂ္ဂိုလ်များကမပြောတယ်ယုတ်တိချုပ်သွားပြီဒီလိုပြောတယ်ကဲယုတ်ချုပ်ဆိုတဲ့ပုဂ္ဂိုလ်တွေကဖြစ်ဆက်ပြီးတော့တို့ကရှိလိုက်တော့ဘာဖြစ်တယ်လဲအဲ့ဒီအကြီးကြီးမှသိ့ကိုအသာလေးနှေးပြီးတော့ရှော့ချတတ်တယ်တို့ကဓမ္မရီကလည်းရှိနေပြီလေကျန်ကျက်လိုက်ရင်ဘာဖြစ်သွားတယ်ဘုံကြက်ကြသွား ဝင်ကြသွားတဲ့အချိန်ကမှကောင်းပြီဖြစ်ဖြစ်မကောင်းပြီဖြစ်ဖြစ်ကောင်းတဲ့လုပ်ငန်းမဖြစ်ဖြစ်မကောင်းတဲ့လုပ်ငန်းပဲဖြစ်ဖြစ်လက်ကျင်မအောင်မြင်ဘူးလားအောင်မြင်တတ်ပါရဲ့ဒါကအောင်မြင်တတ်တဲ့အဲ့တော့အဲ့ဒီဝင်ကြနေတဲ့လုပ်ငန်းဝင်ပေါ်လာဆက်လက်ပြီးလက်ကျင်ပြီးပါအောင်မြင်တယ်တနားကြီးနဲ့ရက်တက်တယ်တနားကြီးနဲ့ရက်တက်ပါအဲ့ဒီလိုဝင်ကြနေတဲ့အချိန်ကမှရုပ်ပြီးပုဂ္ဂိုလ်ဘက်ကမပြတ်တတ်တယ်အာယုံကမတ်စိတ်ကအကုန်လုံးချုပ်သွားပြီဘာမှမသိတော့ဘူးဒါကနိဗ္ဗာန်လို့ပြောချင်ရဒီတော့ရင်းစိတ်ကြီးယုံနာပရမတ်ကိုတော့သိသေးတဲ့အချင်းဟုတ်လားမဟုတ်ဘူးပထမကကကလအမုံလေးတွေကြောက်သွားပြီဆိုရင်ရုပ်ချုပ်တယ်အကြည့်ပြင်းလိုက်ပြန်နေတယ်အဲ့ဒီအကြည့်ပြင်းမှာစိတ်ကိုရှော့ချလိုက်တော့ဝင်ကြသွားပြီဆိုရင်ဉာဏ်ချုပ်တယ်အလုံးယုံနာနှစ်ခုလုံးဆုံးသွားပြီဒါနိဗ္ဗာန်ဆိုက်ပြီလို့ဒီလိုပြောတော့အဲဒီပြောနေတဲ့အဆင့်ဆိုရင်ခုသံယောဇဉ်ပြိဿဓမ္မပတ်ကိုရှုထမ်းတတ်တဲ့အဆင့်ရောက်လားဟမ်မရောက်ဘူးနော်ယုတ်ကလေးတွေတစ်ခုတစ်ခုမှာဗရုံရဘောတည်သောမှာရောအဆင့်နဲ့အရသာဩဇာသတ္တပြည့်ခွဲခြားသိချင်ပြီးရှုတတ်တဲ့အဆင့်ကိုရောက်လားမရောက်ဘူးယုတ်ကလေးတစ်ပတ်ကိုသုံးရင်အောင်ရှုတတ်ပလန်လို့မင်းကိုဘယ်လိုသိမလဲမရှုတတ်တယ်ဘူးမကြည့်တဲ့ရင်ကမခွန်လေးပါရမလားလို့မင်းရင်မရနေဘူးဘာဖြစ်လို့လဲဟောမဟာဂောပါလကတုတ်တော်မှာဘုရားရှင်ကအတိအကျဟောထားပါလေနွားပေါင်းကိုသင်ကြောင်းနေတဲ့နွားကြောင်းသားတို့ကမိမိသင်ကြောင်းနေတဲ့နွားတွေဘယ်နှကောင်ရှိတယ်လို့အတိအကျမသိဘူးနှစ်ဖြူကဘယ်နှကောင်ညနီးကဘယ်နှကောင်နလက်ကဘယ်နှကောင်ဆက်တယ်ဖြင့်အယောင်အစင်းနေလဲဟိုသိမ့်မှန်ဆိုမသိဘူးအဲ့ဒီလိုမသိခဲ့ရင်နွားအပေါင်းသင်ကြောင်နေတော့လဲငါအပေါင်းရဲ့ကြီးပွားမှုတုတ်တဲ့မှုကိုဘယ်လိုမှဒီငါကြောင့်တည်းဒီလိုချင်းကမသွန်းနိုင်ဘူးဒါကဥပမာလေးအဲ့ဒီပုံစံအတိုင်းနဲ့ငါပြောချင်တဲ့သာသနာတော်မှာလဲဘူတယဥပဒါယုတ်ကိုခေါ်ဆိုအပ်တဲ့ဒီယုတ်ရည်ရည်ကိုဒီယုတ်ရည်ရည်ကဘယ်လိုကြောင့်ပြတဲ့ကြောင့်ဖြစ်ပေါ်နေရလဲဒီတည်းယုတ်ကြောင့်လဲဒီယုတ်ရည်ရည်ကကံကြောင့်ဖြစ်တယ်ဒီယုတ်ရည်ရည်ကဆေးကြောင့်ဖြစ်တယ်ဒီယုတ်ရည်ရည်ကတော့ဥဒ္ဒုကြောင့်ဖြစ်တယ်ဒီလိုတရားတွေကြတော့အာဟာရကြောင့်ဖြစ်တယ်။ဒီလိုတရားတွေကြတော့မိမိအကြောင်းများကြောင့်မဖြစ်ပါဘူးဆိုပြီးဒီလိုအကြောင်းသမုဒ္ဒါနဲ့တကွအရေးအတွက်နဲ့တကွယုတ်တရားတွေကိုဟုတ်တိုင်းမှသွားတော့တယ်မသိခင်မဖြစ်နိုင်ပါဘယ်လို့မှမရဘူးလို့ဘုရားကအတိအကျဟောထားပါတယ်။ယုတ်တဲ့စေဘကိုသတိနဲ့ကြမသိရင်မဖြစ်နိုင်ပါရမလားမရဘူးလားမင်းရင်ဘယ်လိုကြည့်မလဲ။မရဘူး။ဒါကဘလို့ဟောတာလဲ။ဘုရားဟောထားအဲဒီဘုရားဟောကအတဏ္ဍာဆရာတော်ကလည်းရှင်းထားပါတယ်ယုံနေတဲ့စိတ်ကကိုယ်နဲ့မှန်သောမသိတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာယုံကြောက်ကိုသိသိဖြတ်တဲ့ရူပပရိသေဒဉာဏ်ဖြစ်မလားမဖြစ်ဘူးယုံကြောက်ကိုမှမသိသိဖြတ်သေးတဲ့ပုဂ္ဂိုလ်ကဒီယုံကြောက်ကိုအာရုံယူပြီးယုံကြောက်ကိုမိတွေ့ရဖြစ်ပေါ်နေတဲ့ဉာဏ်တရားတွေကိုရှုတယ်မလားမရှုတတ်ဘူးမသိသိတတ်ဘူးယုံနံကိုမသိသိတဲ့ပုဂ္ဂိုလ်ကဒါကယုံပြတာကနန္တရားလို့ယုံနံကိုပိုင်းခြားမှတ်တတ်တဲ့အဉာဏ်ဒီကိုဖြစ်မုံမလားမဖြစ်တော့ဘူးပုဂ္ဂိုလ်သတ္တဝါဇီဝအတ္တမရှိယုံနံမြတ်သာရှိပြီဆိုပြီးဒီလိုယုံနံကိုပိုင်းခြားတဲ့လုပ်ငန်းလည်းသူမလုပ်နိုင်ဒါကယုံပြတာကနန္တရားလို့ဒီယုံနံကိုခွဲတဲ့လုပ်ငန်းရလည်းသူမလုပ်နိုင်ဒါရင်လည်းသူကမကတိဘူးယုံနံကိုမှပရမစေအောင်မသိတဲ့ပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဒီလိုဒီနယ်လေးဒီဘယ်လိုအကြောင်းတရားတွေကြောင့်ဖြစ်ပေါ်နေရပါလိမ့်ဆိုတော့သူရောက်ရန်တို့ရဲ့မှန်ကန်သိကြနေတဲ့အကြောင်းတရားတွေကိုဆက်လက်ပြီးသိသိတတ်ပါမလားမသိသိတတ်တော့ဘာဖြစ်လို့လဲယုံနာမှမသိတဲ့ပုဂ္ဂိုလ်ယောက်ကယုံနာရဲ့အကြောင်းကိုလိုက်ပြီးသိသိတတ်ဖို့ဆိုတော့ဖြစ်နိုင်မှာမဟုတ်လားမဖြစ်နိုင်ဘူးဒါယုံနာလည်းမသိဘူးယုံနာရဲ့အကြောင်းတရားလည်းမသိဘူးဆိုရင်အကြောင်းတရားလေးတွေကယုံနာလေးကအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တည်ပြီးတော့ဘဝိပဿနာရှိနိုင်မှာမဟုတ်လားမရှိနိုင်။မင်္ဂလာကြီးကြတဲ့ဥပဒနာညာမသိခင်သောပုဂ္ဂိုလ်တဏ္ဍာမမဉ္ဇဉ်ပုညာပေါ်ပေါ်ပါမလား။မပေါ်နိုင်ဘူးလို့ဒီလိုအထက်ကတည်းကအတိအကျရှင်းထားတယ်။ဒါကြောင့်ဘုန်းကြီးတို့မေဖို့နိဗ္ဗာန်ရရှိရဲ့အတွက်ဒုက္ခသစ္စာဓမ္မညာသစ္စာအမိယနေတဲ့ဒီယုတ်တရားနဲ့တရားအကြောင်းတရားအကျိုးတရားတွေကိုတော့သတိတကျသိဖို့မလိုဘူးလား။လိုအပ်နေပါလားနော်။လိုအပ်တဲ့အတွက်ကြောင့်ခုဒီနေရာမှာလဲခဏကဓာတိလေးဘက်ကိုပြည်နေပြီးတော့ဗမာရှိခြော်လိုက်တဲ့အပိုင်းမှာအာဂန္တတ်ကိုမြင်လို့ယုတ်ကလကလေးတွေကမြင်တဲ့အပိုင်းမှာ၄၀ဆင့်ဘက်ကိုတည်တဲ့အချက်မရောက်သေးဘူး မရောသေးတဲ့အတွက်ထိုယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲအဲ့ဒီယုတ်ကဏ္ဍခြေရင်ပေါ်ရပြောက်ချာဖြစ်ချာပြက်တာကိုအာယုံမယူပါဘူးယူလိုက်ရင်ပေါ်ပြီးတော့သူငင်းငင်းကြီးဖြစ်ပြနေတာတော့တွေ့တွေ့လိုက်ရင်လည်းဒီနေ့နဲ့တည်းဒီယုတ်ကဏ္ဍခြေရင်တက်ခွဲဖို့ယုတ်ကဏ္ဍတက်ခွဲတဲ့ခုမှပထဝီအာဘောဒီသောဝါယောဆိုတဲ့ဒီတကြီးလေးပါရှိဖို့သိချက်တော့ချက်တော့သူကတစ်ဖက်တည်းကြီးရတယ်ဘယ်လိုကြီးရမလဲဘောရုံပြုတ်တာကိုနှလုံးမသွင်းနဲ့ဖြစ်တာတက်တာကိုနှလုံးမသွင်းနဲ့ဓာတ်ကိုပဲဆက်နှလုံးသွင်းရတယ်ဘယ်ကုန်ပဲပဲသတိနဲ့အဆင်နှလုံးသွင်းမလဲလို့မင်းရင်တော့ဒီကိုယ်လုံးကိုခြုံပြီးတော့ပေါ့မာတဲ့သဘောလေးရှုလိုက်အမှုံလေးတစ်ခုမှမာတဲ့သဘောရှုလိုက်ကြောက်ကားပလေးကိုနောက်တစ်မှုံကြောက်ပြီးစိုက်ပြီးမာတဲ့သဘောကျုပ်လည်းဘာမှမပေါက်သေးဘူးဒီကုန်းလုံးမှကျုံပြီးမာတဲ့သဘောတော့အကုန်လုံးပေါ့နော်မုံအလုံးကိုကျုံပြီးမာတဲ့သဘောရှိတယ်တမုံလောက်မှမာတဲ့သဘောရွေးပြီးရှိတယ်အဲဒီလိုတက်တဲ့တက်ခါလေ့ကျင့်လိုက်ရင်တော့မာတဲ့သဘောလေးတကူသဘောပေါက်တယ်အမုံတိုင်းမှာကျုပ်လိုက်တဲ့အမုံတိုင်းပေါ့အကုန်လုံးအမုံတွေကုန်ကျင်အောင်လို့မကျုပ်နိုင်ဘူးဆက်ပြီးလဲခန္ဓာရင်းတကူမှာဉာဏ်နဲ့သင်္ကြန်ကြည့်လို့ရကောင်းလို့သင်္ကြန်လို့ဒါရကောင်းလို့သင်္ကြန်တည်းကြည့်လို့ဆိုရင်တော့ဒီအပေါင်းနေတာဓာဏိမတ္တဒိဋ္ဌိသံရှိနေဆိုပြီးဘယ်လောက်သူပေါ်ပြထားပါလဲပရမဏုညုခတော့မဟုတ်ပရမဏုညုတဲ့အစာပေါင်းများစွာလင်းတဲ့ဒီယုတ်ကလအပေါင်းပေါင်းဒိဋ္ဌိသံကတော့ရှိတော့အကုန်လုံးကုန်စင်အောင်တာဝကတွေသူ့နိုင်မလားလို့မေးရင်မသိနိုင်ပါဘူးသူ့နိုင်တဲ့ယုတ်ကလနဲ့အနည်းငယ်ရှိတယ်မသိနိုင်တဲ့ယုတ်ကလနဲ့တော့ပို့ပြီးတော့ညာဝင်နေရှိပါတယ်အနည်းငယ်ကဘာပေါ်မှုကြီးတယ်လို့မေးရင်တော့အဋ္ဌိကသံဃာရွှေဆက်ကတည်ပူခဲ့တဲ့ပါရမီအစဉ်ဟောကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်အနုဘောအပေါ်မူတည်ပါတယ်။ဉာဏ်အနုဘောကကြီးရင်တော့ခံများများတစ်ချို့တော့ရှိလို့ရမယ်။ဉာဏ်အနုဘောကမင်းနေရင်တော့ခံများများတစ်ချို့တော့ပဲရှိရမယ်ဆိုပြီးတော့ဟောအနုဘရာထုတ်တာဒီကံမှာဖွင့်ဆိုထားပါလား။ဒါကြောင့်ဒီကောလုံးမှာသို့မဟုတ်အမုံအနုဘောဂျုံကုန်ပြီးတော့မာရတဘောဆဲနဲ့အမုံလေးတစ်ခုမှမာရတဘောဆဲနဲ့အဲ့ဒါလေးဒီလိုကြောင်းလေးလိုက်တဲ့အခါမှာဉာဏ်ကထက်လာပြီးသိနေနောက်တော့မာရတဘောလေးကိုကျုတဲ့အမုံတိုင်းကတော့သဘောပေါက်တတ်ပါလားအဲ့ဒီလိုသဘောပေါက်လာပြီးဆိုရင်နောက်တစ်ချက်ဘာတော့လဲမာရကျန်တဲ့နှစ်ခုလောက်နှစ်ခုရရင်၃ခု၃ခုရရင်လေးခုစသဖြင့်ဒီလိုတိုးရှိပြီအဲ့ဒီလိုရှိနေတဲ့အတိုင်းမှာဘုန်းကြီးဘက်ကတော့မဟောတော့မဟုတ်လို့မလို့ယူဆတဲ့ကံကံလေးတခုတော့ပါပါလေတို့တော့ဒီဒီရနာချောင်းရိုးချောင်းကြီးတွေတော်ကောင်းများအတွက်တော့ဟုတ်ပြီလေမှာ။ဒါမင်းတရားအထုတဲ့ပုဂ္ဂိုလ်တွေထဲမှာမရိုးချောင်းတဲ့ပုဂ္ဂိုလ်ကရှိသလားလို့ဒီလိုတော့မေးပြရကြည့်တယ်။အဲ့ဒါကတော့ကိုယ့်ဟာကိုယ်သိအောင်ဆက်ဖြစ်ပြီးတော့ဘုန်းကြီးအရာမဟုတ်တော့ဘူးနော်။ဘုန်းကြီးဘက်ကပြောမယ်တောင်းတော့မပြောလို့မှုစရာကတော့ဒီလိုရောက်ကြီးတွေကနည်းနည်းလေးရေလာတဲ့အချိန်မျိုးရေလာမြောင်းပြီးဆိုတာနော်။ဒီလိုတဲ့ကံကမြောင်းလေးပြေးလိုက်လို့ရှိရင်ကြောက်လို့ဆိုဝင်လိုက်လာတတ်လို့ဒါပြောတာပါနော်ဆိုတော့ဒီညဏ်ကလည်းပြောခဲ့ပြီအမုန်းတစ်ခုမှမာရတဲ့ဘောကျတဲ့ဘောနေတဲ့ဘောကအကောင်းကြီးဟိုပြောတယ်ပြောတယ်ဆိုတော့ပေါ့တယ်တော့ဒီဘောကြီးကမကောင်းပြောကြောက်ဖို့ဆိုတဲ့ဒီဘောကြီးကအကောင်းကြီးလေအမုန်းမှလည်းမာကျန်လေမကောင်းဘာဖြစ်လို့လဲစိုက်ရင်လည်းမတူကြဘူးနော်တမုန်းအတွင်းမှပြောတာပါဒီတမုံမှာမန္တန်လေးအားကောင်းမဲ့ဟိုတမုံကြတော့ပြောထုတ်ဖို့အားကောင်းနေလေအားကောင်းတဲ့ဒီတဘောရှိနောက်တစ်ခုညစီတဲ့တဘောနဲ့ဖွဲ့စီတဲ့တဘောခုလိုယုတ်ကလတင်ကိုရှုတဲ့အပိုင်းလေးတွေမှာညစီတဲ့တဘောကတော့ဒီဘောလုံးကိုဖြုံပြီးရှုနေအခါကတည်းကပြီးချင်းနေတဲ့တဘောတွေသိမတွေ့ကြဘူးစွန့်စွန်နေတဲ့တဘောကပြီးချင်းနေလို့ဉာဏ်နဲ့မှယူဆရတဲ့သင်္ကြန်နေရတဲ့တဘောကမြင်နေရတဲ့တဘောပါလေးတစ်ခုတော့တွေ့တယ်ဒါပေမဲ့ရေးတယ်သမိုင်းရောက်ပြီးချင်းဒီလိုတင်ချာချာနဲ့ပြီးချင်းပုံစံမျိုးတော့မဟုတ်ဘူးဘာကြောင့်လဲဒီလိုတလအမုံလေးတွေကအလွန်သေးတယ်ပရမဏုမျိုးတဲ့အစာပေါင်းများစွာတင်တဲ့ဒီအမုံလေးတခုအတွဲမှာဒီလိုကြီးကြနေလို့ဖြာပြီးချင်းနေတဲ့ပုံစံကတော့ဘယ်လိုမှမမြင်နိုင်လို့ပြောတာပါနော်သူ့ဇူနေတဲ့သဘောကပြီးချင်းနေတယ်လို့မြင်နေမှသင်ရတယ်မြင်ရတဲ့သဘောကတခုတော့တွေ့နေတယ်တို့တော့အများအပြားဒီလိုအပိုင်းမှာဖွဲ့စည်းတဲ့သဘောဆိုတော့အမြင်တက်ပါတယ်ယုတ်စီဖွဲ့စီနှစ်ခုလုံးမထင်ဘူးလို့ပြောတာတော့ဟုတ်နှစ်ခုလုံးတော့ထင်နေတယ်။ဘာဖြစ်လို့လဲ?ယုတ်စီတဲ့သဘောကခုလိုယုတ်ကလအပိုင်းရောက်လာရင်သဘောဝလက္ခဏာရှိပြီးဖွဲ့စီတဲ့သဘောကညတ်တာပြောကြတဲ့အတန်စိတ္တပဋ္ဌာန်ဖြစ်နေတတ်ပါတယ်။ရှင်နေတဲ့ယောဂီဉာဏ်နဲ့မှစိတ္တထင်နေတဲ့အချင်းရတစ်ခုဖြစ်တယ်။အဲ့ဒီအချင်းရကဘုံသင်္ချာတတ်ပါတယ်။ ဘူရတဘောဣရတဘောနှစ်ခုရှိတယ်အလွန်သိဉာဏ်တွေအမုံလေးတစ်ခု address မှာဘူရတဘောကဣရတဘောကနှစ်ခုလုံးမတင်ချနိုင်ဘူရတဘောတင်ချရင်ဣရတဘောမတင်ချဘူးဣရတဘောတင်ချရင်ဘူရတဘောမတင်ချဘူးဒါဒီဘက်နဲ့ကလတ်လေးကိုမမြင်ရင်အပိုင်းမှာနှစ်ခုလုံးတင်ချနိုင်တယ်နော်သူကယုတ်ကလတ်ကိုမြင်နေတဲ့အပိုင်းကိုပြောနေတာယုတ်ကလတ်ကိုခွဲခြားသိပြီးရှုနေတဲ့အပိုင်းကိုပြောနေတာပါနောက်တစ်ခုထောက်ကံတဲ့သဘောတွန်းကံတဲ့သဘောထောက်ကံတဲ့သဘောကသဘာဝလက္ခဏာဝါရုဒ္ဒရဲ့သဘာဝလက္ခဏာတွန်းကံတဲ့သဘောကဝါရုဒ္ဒရဲ့လုံငန်းကိစ္စဆိုပြီးဒီလိုပေါ်ပြတာရှင်းနေကုလုံးသင်္ချာနေတယ်နည်းနည်းလေးပြန်ပြီးတော့စဉ်းစားကြည့်ပါရှင်ရှင်ရုံးနဲ့ပြန်ရင်ကြားခေါ်တဲ့ဒုတိယကျောင်းနဲ့ထောက်တာထောက်တယ်ဆိုတာဘာလို့လဲပြန်ပြီးတော့တွန်းတာပါပြန်စဉ်းစားကြည့်လေကိုယ်လုံငန်းကိစ္စလေးကမလုပ်နဲ့ကိုဘက်ကဟာဒီဘက်ကိုလဲမလာအောင်ပြန်ပြီးတော့တွန်းထားတယ်ဒါပြီးလဲလုံအောင်သူတွန်းလားမတွန်းဘူးထောက်ထားထောက်တယ်ဆိုတာကိုပြန်ချင်းစားလိုက်တော့ပြန်တွန်းထားတဲ့သဘောကြီးပဲနော်ဒါကြောင့်သူ့လုံငန်းကိစ္စလေးကတွန်းတဲ့လုံငန်းကိစ္စထောက်ကန်တဲ့သဘောလေးကသူ့ရဲ့ပင်ကိုသဘောကလက္ခဏာဖြစ်ပါတယ်ပေါင်းလိုက်တဲ့လက်ဗနပါဖြစ်သွားလဲခံကြည့်လေးပါအဲ့ဒီအမုံကလေးတွေမှာမိမိရှိလိုက်တဲ့အမုံကလေးတစ်ခုအတွက်မှာဒီတန်ကြီးလေးပါကိုမြင်အောင်စချူပါရှိလိုက်လို့အမုံနဲ့အမုံနဲ့မှာတန်ကြီးလေးကသဘောပေါက်ပြီဆိုရင်ဒီအမုံကြီးမှာဖွဲ့နှံချက်လည်းနှမျိုးနှစ်စားရှိတယ်။ကြီးတဲ့ယုတ်ကလအမုံမကြီးတဲ့ယုတ်ကလအမုံနှမျိုးရှိတယ်။ကြီးတဲ့ယုတ်ကလအမုံတွေကိုဘုရားရှင်ကတစ်ခုပဒါဒသောတပဒါဒကာဏပဒါဒဇိဝံပဒါဒခាយပဒါဒဆိုပြီးပဒါဒယုတ်ငါးခုအကြီးယုတ်ငါးခုဆိုတဲ့နာမည်နဲ့ဟောထားပါတယ်။အဲ့ဒီမှာကာယပဒတာကတော့တကောလုံးအနှံပြန်ရှိနေတဲ့အကြည့်ဓာတ်ဖြစ်တယ်။အဲ့ဒီအကြည့်ဓာတ်အတုံးနဲ့အဲ့ဒီအကြည့်ဓာတ်ကိုအတုံးနဲ့အထက်လိုက်ကြည့်တွေ့နေဘုရားကနေရုံဖန်လို့မှန်လို့လို့ပြန်ဖြစ်သွားတယ်။ဒီလိုကြီးနဲ့တွေ့နေတတ်တယ်။အဲ့ဒီမှာအာကာသတက်ကိုမြင်အောင်ပြန်ဆက်ရင်ကလအမှုပြန်ပေါ်ပါလား။ဒါပေမဲ့ဘုရားကရုပ်ထုတ်တယ်ဆိုတဲ့ပုံစံတွေကအာကာသတက်ကိုမြင်အောင်ရှိလိုက်ရင်ယုတ်ကလအမုံလေးတွေပြန်တွေ့တယ်ဆိုတော့ဒီသဘောကိုသိနားလည်ဖို့မရဘူးမရတဲ့အတဲ့ကြောင့်ကလပ်ကြီးတွေကနေပြီးတော့ပါပြီးတော့နောက်ဆုံးပြောက်ပြီးတော့အကြီးပြင်းလိုက်အတဲ့ပြန်နေလို့ရှိနေတယ်ရုပ်ထုတ်ပြီးလို့သူတို့ကဆုံးဖြတ်လိုက်ဒီတော့အဲ့ဒီကလပ်အမုံလေးတွေမှာဓာကြီးလေးဘက်ကိုမြင်အောင်စိုက်ကြရင်တော့ယောဂီပုဂ္ဂိုလ်ကပြန်နေတဲ့ဥပါဒရုပ်ကြီးကိုတော့ဆက်လက်ပြီးရှုတော့ပါတယ်နော်အဲ့တော့ကြီးတဲ့အမုံကဓာလေးပါမကြီးတဲ့အမုံဓာလေးပါမြစ်စီနာနာဆရာကိုနှလုံးသောက်ခဏလုံးမှာလှည့်ပြီးရှိပါရှိလိုက်တော့အောင်မြင်မှုရပြီဆိုလို့ရှိရင်တော့ပြန်ပြီးတဲ့ဥပါဒရုပ်တွေကိုတော့ဆက်လက်ရှိပြီးတော့ဥပါဒရုပ်ရှိပုံကိုဆက်လက်ဟောမြင်ပြီးတော့ကလနဲ့လည်းဒီပြန်မဆုံးတော့ဘူးနော်လက်တွေ့ရှိနေတဲ့ပုဂ္ဂိုလ်များကတော့ဒီမှာလက်တွေ့သင်ပေးနေပါတယ်နော်အဲဒီတော့အဲဒီလိုဥပါဒရုပ်24မျိုးကို6ခဏမှာဆက်လက်ရှိပြီးတော့နောက်48ခုထပ်တိုက်ဆက်ပြီးရှိပါတယ်သောတနာ42ခုတတ္တမှာရှိတဲ့ယုံတိုင်းမှာတကြီးယုတ်ကလအမုံတိုင်းမှာကြီးတဲ့အမုံကမကြီးတဲ့အမုံကတကြီးလေးပါးဆက်ပြီးသိနိုင်တယ်ဆိုလို့ရှိရင်တော့သူရောက်ပြီးပုဂ္ဂိုလ်ဒီဥပါဒေကြီးကိုဆက်လက်ရှိဖို့ရအတွက်နန်းစာရတော့ပါပြီလက်ကူသွားပြီသောတနာ42ခုတတ္တမှာဒီရှိနေတဲ့မူလဥပါဒေုံပေါ်တဲ့တကြီးလေးပါးနဲ့တကွာဒီဥပါဒေုံကြီးကိုအလုံးပေါင်းလိုက်ရင်29မျိုးပေါ့ယောက်ျားမိန်းမမခွဲပဲနဲ့ကျန်ရ28မျိုးမိမိတဏ္ဍာမ29မျိုးသူဘတဏ္ဍာမဒီမျိုးသမီးတဏ္ဍာမ29မျိုးအမျိုးသားတဏ္ဍာမ29မျိုးဘဝရောက်ကတယောက်မှတမျိုးစီရှိလို့ပါယောက်ျားမိမမခွဲပဲဂျုံပြောင်းနေတဲ့ရုပ်နဲ့ဆက်ရှင်မျိုးလို့ဒီလိုပြောတာနော်အဲဒီယောက်ျားကြီးကိုသတိကြတဲ့လိမ့်သိတတ်ပြီးသလုံးပြီးဘုရားရှင်ပုဂ္ဂိုလ်ကဘာလို့ရလဲဘုရားယောက်ျားကြီးကိုမိတွေ့ပြီးတော့ဘုရားယောက်ျားကြီးကိုအာယုံယူပြီးဖြစ်ပေါ်တဲ့နန်းကြီးတွေကိုဆက်လက်ပြီးရှိပါဆိုပြီးဒီလိုပြန်ပြန်ထားတယ်အဲ့ဒီနာမည်ရည်ရှိတဲ့အပိုင်းမှာလည်းခုနကယောဂီပုဂ္ဂိုလ်ကခုအာနာပါနသုဒ္ဓဉာဏ်အတိသမာဓိကိုထွန်းထားပြီးဖြစ်နေတဲ့အတွက်နာမည်ကိုရှိတဲ့အပိုင်းမှာပြုစွာဝိတ္တဝိသရာပိတိဒုက္ခဧကဂရလို့ခေါ်ဆိုအပ်တဲ့ဒီဉာဏ်ငံငါးပါးကိုပထမစပြီးရှိပါတယ်။ရှိလိုက်တဲ့အပိုင်းမှာဒီပိုင်းရောက်လာပြီဆိုရင်တော့ဒီဉာဏ်ငါးလေးတွေကငါးလုံးငါးလုံးငါးလုံးငါးလုံးအကျဉ်းသာဖြစ်တဲ့ကိုပထမတော့မြင်အောင်လေ့ကျင့်ရပါလေ။လေခြင်းကအောင်မြင်သွားပြီဆိုလို့ရှိရင်တော့အတိစိတ်ကလည်းစတယ်။စခြင်းလည်းစ၊ဖတ်တာကစခြင်းလည်းစ၊ဝေဒနာကစခြင်းလည်းစပေါ့။တိုက်ခါကစနိုင်တယ်။ နိုင်ငံမတန်းစုခေနပတ်တယ်ဘုရားရှင်ကသုံးကြီးခေါ်ထားပါတယ်အထက်ကံကလည်းသုံးကြီးဖွင့်ဆိုထားတယ်အလေးလေးကနေစရှိတဲ့ရေစနစ်ကိုတော့စိတ်တဏှုပါဒနာလို့ခေါ်တယ်ဝေဒနာကစရှိတဲ့ရေစနစ်ကိုတော့ဝေဒနာနုပါဒနာလို့ခေါ်ပါတယ်ဖတ်တာကနေစရှိတဲ့ရေစနစ်ကိုတော့ဓမ္မနုပါဒနာလို့ဒီလိုနာမည်တက်ထားတယ်အလေးလေးကပဲစရှိပြီးဖြစ်စေဝေဒနာကပဲစရှိပြီးဖြစ်စေဖတ်တာကပဲစရှိပြီးဖြစ်စေဘယ်လိုပဲရှိရှိရှင်ဘက်စစ်စစ်တွေအလုံးကိုပြောင်းတော့ရှိပါပါတယ်နော်အဲဒီလိုရှိတော့ကအပိုင်းကြီးတွေမှာဝိသိစိတ်နဲ့ဝိသိမုတ်စိတ်၃မျိုးရှိတယ်ဝိသိရဲ့ရှင်ဘက်မှာရှိနေတဲ့စိတ်တွေကတော့ပရိသန္တိစိတ်ရဲ့ဘဝိသိစိတ်နဲ့သုတိစိတ်ရဲ့ဆိုပြီး၃မျိုးရှိတယ်ပရိသန္တိစိတ်ကဘဝတစ်ခုမှာအကောင်ဆုံးဖြစ်ပေါ်နေတဲ့ဘဝိသိစိတ်ကိုပရိသန္တိလို့နာမည်တက်ထားတယ်ဘဝတစ်ခုမှာနောက်ဆုံးဖြစ်ပေါ်သွားတဲ့ဒီဘဝိသိစိတ်ကိုတော့သုတိဆိုပြီးနာမည်တက်ထားတယ်စိတ်အမျိုးသားအတူတူပဲအဲ့ဒီပြိသန္တိနဲ့သုတိရဲ့ညာကလမှာဘဝတကြောင်မှာစိတ်အစဉ်မပြတ်စဲအတွက်အတိတ်ကတန်ကနေပြီးတော့ဖန်တီးပေးကြတယ်။ဝိသိစိတ်မဖြစ်တဲ့အချိန်ကမှဖြစ်ပေါ်ဖို့ရန်အတွက်ဒီဘဝစိတ်ကြီးတွေဖြစ်နေ။ဝိသိစိတ်ဖြစ်လာရင်ရပ်သွားတယ်။ဝိသိစိတ်မဖြစ်ရင်ဆုံးသွားတယ်နဲ့သူပြန်ပေါ်လာတယ်။အဲ့ဒီဘုံသက်နဲ့အဲ့ဒီဘဝစိတ်ကြီးတွေကဖြစ်နေတာပါ။အဲ့ဒီဘဝစိတ်ကြီးကအာဠိကမိကအထုဆက်ယောဂီပုဂ္ဂိုလ်မှာနှလုံးအိမ်ဘက်ကိုဖတ်ပြီးစိတ်ကြည့်လိုက်မယ်ဇလိဘစိတ်ကြည့်လိုက်မယ်ဒါဆိုရင်အာလုံးအမှောင်ကြီးတွေတွေ့လိမ့်မယ်ကာယသတ္တကကလာလို့ခေါ်ဆိုအပ်တဲ့ဒီနည်းနဲ့အမှောင်ကြီးတွေလည်းပါပါတယ်နောက်တဲ့အဲ့ဒီမှာဖြစ်တဲ့အကြီးတစ်ခုရှိနေတယ်အဲ့ဒီအကြီးကိုဘုရားရှင်ကသဘာဝရမိတံလေးကိုစိတ်တံစတိဖြင့်ဟောအင်္ဂုတ္တပါဠိတော်မှာဟောထားပါတယ်။ရိုးရိုးပြတဲ့လက်နဲ့တောက်ပါနေတဲ့အကြီးဆိုပြီးတော့ဆရာဟောထားတယ်။အဲ့ဒီအကြီးကိုအထက်ကျန်ဆရာတော်များကဘုံစိတ်ဆိုပြီးဖွင့်ဆိုထားပါတယ်။ဒုက္ခရိုးရိုးပြတဲ့လက်နဲ့တောက်ပါတဲ့အယောင်ထွက်နေတဲ့အကြီးလေးပဲ။ခொနကကာယတက္ကကလည်းခေါ်ဆိုအပ်တယ်ကာယအကြည့်ကပါတဲ့အမှုံလေးကရတယ်အလုံးလေးနဲ့ညီနေတဲ့အမှုံလေးဖြစ်တယ်ဒုက္ခပြည့်စုံတဲ့တည်းနဲ့တောက်ပါမှုမရှိဘူးဝိမနောအကြည့်ကတော့အင်းရှင်ဝိမနောအကြည့်စိတ်ကကတော့ဒုက္ခပြည့်စုံတဲ့တည်းနဲ့တောက်ပါတယ်ဘာကြောင့်ဒီလိုပြည့်စုံတဲ့တည်းနဲ့တောက်ပါနေလဲလို့မင်းကအတိတ်ကပြည့်စုံပြည့်တော်ပြည့်တဲ့လူ့ဘဝရောက်ကြံဖြစ်တဲ့အခုကလူသားတွေတို့နော်လူပေါ်ရောက်ဖြစ်တဲ့ကံကိုပြည့်စုံလုပ်ဆောင်ခဲ့တဲ့အရှင်ဆရာကသုတ်ကျင်းနဲ့မှရှင်တွင်းနေတဲ့ဉာဏ်ရှိတယ်။သုတ်ဉာဏ်ကအာနိဘောကြည့်ရင်ပြည့်စုံပြည့်စုံရဲ့တိလေနဲ့တောက်ပါတယ်။ဉာဏ်ကအာနိဘောနဲ့ညော့နေရင်တော့ဆက်ရွတ်ရောက်တောက်ပါတယ်သဘောကြည့်ပါတယ်။ဘယ်လိုကြောင့်လဲလို့မြင်ရင်တော့ဒီဉာဏ်ပြန်ကျန်းနေတဲ့ဘဝင်စိတ်ဓာတ်နဲ့စိတ်ပဲသူကစိတ်ရဲ့ရုပ်ကလပ်ကိုရှိရှိနေနေကြောင်းဟာရှိပါတယ်။ဘဝင်စိတ်တဲ့စိတ်တဲ့ဒီစိတ်ရဲ့ရုပ်ကလပ်ပေါ်များစွာကိုပြည့်စုံနေတော့ဘဝစဉ်ကြောင့်ဖြစ်ပေါ်တဲ့ဣရိစ္ဆယုက္ကလတိုင်းကိုတက်ခွင့်ကြည့်နိုင်ရင်လည်းပထဝီအာဘောဒေသောဝါယောအစင်းနာယတ္တဩဇာသက်နေခြင်းသဘောတရားရှိခုရှိတယ်။ပထဝီအာဘောဒေသောဝါယောအစင်းနာယတ္တဩဇာဆိုပြီးသဘောတရားရှိခုရှိတယ်။အဲဒီရှိခုထဲမှာဝဏ္ဏတယူပယုံပါနေတယ်။အဲဒီယူပယုံကလည်းဘဝစဉ်နဲ့ရှင်သွေးဖြစ်ပေါ်နေတဲ့ဉာဏ်ကအနုဘောကြည့်ရင်ကြည့်တယ်လို့ကြောက်ပါတယ်သဘောရှိပါအလားတူပဲဒီယုတ်ကလစိတ်ကြောင့်ဖြစ်တဲ့ဒီဘဝစိတ်ကြောင့်ဖြစ်တဲ့ယုတ်ကလတွေမှာဒီသောတ္တပါတော့ဒီဒီသောတ္တတော့လည်းနောက်တော့ဆင်းရဲဥဒိစ္စယုတ်ကိုဖြစ်ပေါ်လာတယ်။ဖြစ်ပေါ်လာတဲ့ဒီဥဒိစ္စယုတ်ကလတိုင်းမှာလည်းဝဏ္ဏတယူပါယုံပါ냐နဲ့သို့ဝဏ္ဏတယူပါယုံကလည်းဘဝစိတ်နဲ့ရှင်တွဲနေတဲ့ဉာဏ်အနုဘောကကြည့်ရင်ဒီလိုတောက်ပါတဲ့သဘောရှိပါတယ်။အဲဒီလိုတောက်ပါနေတဲ့အတွက်ကြောင့်ဒီဘဝစိတ်ကလေးမှာပြုတ်ပြုတ်ပြတ်တဲ့လည်းတောက်ပါတယ်ဆိုပြီးဆရာကဟောတာပါ။တကယ်တော့ဘဝစိတ်ကတောက်ပါတာတော့မဟုတ်ဘူး။ဘဝင်စိတ်ကြောင့်ဖြစ်ပေါ်တဲ့စိတ္တဇယုတ်ထိုစိတ္တဇယုတ်ကလည်းသင်္ကေဖြစ်ပေါ်လာတဲ့ဥဒ္ဒဇယုတ်အဲ့ဒီယုတ်ကလတိုင်းမှာဗာနေတဲ့ဝဏ္ဏတယူပါယုံရဲ့ကြောက်ပါမှုပဲသို့တော့အကြောင်းတရားကြောင့်အကျိုးတရားကပေါ်လာရတဲ့အတွက်အကျိုးတရားတို့ရဲ့တောက်ပါမှုကိုအကြောင်းတရားနဲ့တင်စားပြီးတော့အကြောင်းတရားမှတောက်ပါတယ်ဘဝင်စိတ်မှတောက်ပါတယ်ဆိုပြီးဒီလိုသုံးတာပါဒီလိုသက္ကမျိုးတွေလောကမှာမရှိဘူးလားရှိကြပါတယ်ဆရာနော်အသုံးအနှုံးပဲဒီတော့အဲ့ဒီအတိုင်းပဲဘုရားရှင်ကဘဝစိတ်ကလည်းသူကအကြီးလေးပါဘဝမနောအကြီးလို့ခေါ်ပါတယ် ယုတ်အကြည့်က၅ခုနဲ့ဒီဘွေမနောအကြည့်ကတခုပေါ့မယ်အကြည့်ကဘယ်နှခုရှိမလဲ၆ခုရှိနံကမဏ္ဍကိုသိနေတော့မယ်ယောဂီပုဂ္ဂိုလ်ဒီအဲ့ဒီအကြည့်က၆မျိုးကိုသိလိုက်ကြရှုထက်ထက်ပြီးဖြစ်ဖို့တော့လိုအပ်တယ်ဆွာကြောင့်လဲဒီအကြည့်ကတွေကိုအစပ်ပြုပြီးတော့နန္ဒရားကြီးကဖြစ်ကြတယ်ဥပမာသက်ကိုအကြည့်ကိုအစပ်ပြုပြီးသက်ကိုဝိညာဉ်ဥဆောင်နေတဲ့နန္ဒရားရှင်လုံးကဒီသက်ကိုအကြည့်ကိုမြည်ပြီးဖြစ်မနောဝိညာဉ်အမြင်ရလေးတဲ့စိတ်တွေကခေါင်းကပြောကြတယ်ဝေမနောအကြည့်ကိုအကျိုးပြုပြီးတော့ဟရိယဝုဒ္ဓကိုဖြီးပြီးတော့နှလုံးအင်အတွင်းမှာဖြစ်သွားတယ်။ဒီရလဝုဒ္ဓကိုအင်းကြီးဝေမနောအကြည့်စိတ်ကအမြဲတမ်းဖြီးပြီးဖြစ်တယ်။ဝိသိစိတ်ဖြစ်လာတဲ့အချိန်ခါမှာဒီဝင်စိတ်လေးကရပ်သွားတယ်။ဝိသိစိတ်ဆုံးသွားတဲ့ဒီဝင်စိတ်ကပြန်ပေါ်လာတယ်။ဒီပုံစံကလေးအဖြစ်အတိတ်ကနေပြီးတော့ကြံရောက်စိတ်အခြင်းမပြတ်စေအောင်သူ့ကိုဖန်တီးပေးတယ်ဒီကြည့်ကြည့်သွားပြီဆိုရင်နောက်ဆုံးဖြစ်တဲ့ဘွင်ကိုပါကုန်လက်သူဒီအဲ့ဒီသူဒီဖြစ်တဲ့လောကတကွာအဆုံးသတ်ပြီးတာပဲတန်ကုန်သွားတယ်နော်ဒါကြောင့်အဲ့ဒီဘွင်မနောအကြည့်ဓာတ်ကလေးကိုလေးကြည့်တတ်တော့ဘွင်မနောအကြည့်ဓာတ်လေးကြည့်တတ်တယ်နဲ့နောက်ကမထမ်းလို့ဘယ်လိုဆိုင်လဲလို့ဒီလိုတော့အမေးကြီးလိုက်ရှိနော်ဘုန်းကြီးကလည်းအာနာပါနာအတိပါကနမေအလင်းကြည်လင်တော့ပါနေတဲ့ပြိပါကနမေကိုကျူထားပြီးတဲ့ယောဂီတွေလည်းအာယုံကျကြည့်ပါနိမေကဒီအာနာပါနပြိပါကနမေကိုအာယုံယူကြည့်တော့ပရမဇန်သမာဓိကိုပြန်ဝင်စားကြည့်လိုက်ပေါ့ပရမဇန်နဲ့စိတ်ကြည့်တဲ့အခါငါးပါးထင်ရှားပြီဆိုတဲ့အချိန်ခါမှာသို့ဟရိယဝတ္ထုရှိရာနှလုံးအိမ်ဘက်ကိုပြန်ပြီးတော့စိတ်ကြီးစိတ်ကြီးသူချင်းကမဘုံမနောအကြည့်တက်ကိုအခုလိုယုတ်ကမတန်းရှင်းနေတဲ့ရှုထားပြီးဖြစ်တဲ့ယုတ်ပြီးပုဂ္ဂိုလ်ကဘုံမနောအကြည့်တက်ကိုလည်းကူကူတွေ့ပါတယ်။ဘုံမနောအကြည့်တက်ကိုလမ်းပြီးစိတ်ရိုက်ချမ်းတဲ့တွင်နေတဲ့ဒီအလုံးကျင်းတော့ပါနေတဲ့အာနာပါနပြိပါကနမိအာယုံကဒီဘုံမနောအကြည့်တက်မှာလာပြီးရှင်းနေတဲ့ယုတ်ပြီးပုဂ္ဂိုလ်ကလုံးလုံးနဲ့တွေ့တယ်။သို့တော့ဓာတိဂံမိကအတုဆပုဂ္ဂိုလ်များမကြင်ရင်လည်းတော့၎င်းမှာနာသီကံသိဝသို့မဟုတ်အထက်နဇာမှာဒီဖြစ်နေတဲ့ဒီအလုံးကြီးနေတော့ပါနေတဲ့အာနာပါနဝိပါကနမိတ်အာယုံနဲ့ဘဝမနောအကြည့်နဲ့ဟာတစ်သက်သေးစွာပဲဖြစ်ရဆိုပြီးခဏခဏဆုံးတယ်။အစ်သက်သေးတော့မဟုတ်ဘူးနော်။ဘဝမနောအကြည့်မှဒီအာနာပါနဝိပါကနမိတ်ဆိုတဲ့အာယုံကြီးကတော့ရှင်းနေတာ။အဲဒီလိုရှင်းနေဆိုတာကိုပို့ပြီးသဘောပေါက်ရှင်းနေပေါ့လေ။ဘုန်းကြီးဒီမှာနဂမတန်ရှုခွင့်ကြရင်တော့သင်ပေးတဲ့အပိုင်းလေးကိုကြည့်ပါရစေ။ဥပမာဆိုရပါစို့။ဒီနေရာကလေးပြန်သိမ်းထားကြတယ်ဆိုကြပါစို့ဒီနေရာမှာနော်ဘုလိုနာမည်ရှိတော်မဲ့ပုဂ္ဂိုလ်ကယုံကြည်ရည်ကိုသိနေရရှုပြီးပြီရှုပြီးတဲ့အပိုင်းလေးမှာဒီဘွေမနောအကြည့်လေးကိုသိကြည့်ပြီးတက်တာထဲမှာသိကြည့်ခဲ့တဲ့ဒီသင်္ကေတကလေးကိုနှာအာယုံရင်ကြည့်ပါအဲ့ဒီဘွေမနောဒီမှာဒီသင်္ကေတကလေးလာပြီးပေါ်နေလေအဲ့ဒီသင်္ကေတကဘွေမနောအကြည့်ထဲမှာရှိတာဟုတ်သလားမဟုတ်ဘူးဆားရတဲ့ကဟိုတက်တာထဲမှာဒါပေမဲ့အဲ့ဒီအာယုံကိုနှံ့ပြီးအာယုံပြလိုက်တဲ့ဒီအာယုံကဒီဘုံမနောကြီးမှာလာပြီးခင်းနေတယ်။အဲ့ဒီဘုံနဲ့ကိုသဘောပေါက်နေခဏကအာနာပါနပြိပါကနမိတ်ဆိုင်နဲ့ဒီဘုံမနောအကြည့်နဲ့တစ်စက်တည်းဆိုတာမဟုတ်ဘူးတော်တော်ဒီဘုံမနောကြီးမှာသွားပြီးတော့ခင်းနေတယ်။မှန်နဲ့မှမျက်နှာခင်းတယ်လို့ပေါ့။ဘုံမနောကြီးမှာဆိုင်ရာအာယုံနဲ့မိမိကမနတိကြရပေါ့နှလုံးသွင်းလိုက်တဲ့တည်းနဲ့လာလာပြီးတော့ခင်းနေတယ်မနတိကြရစရစရစင်ကြလာခင်းတာပဲ။အဲ့ဒီတော့သင်္ခေတအချိန်ခါမှာခေါင်းကဝိဇ္ဇဝိဇ္ဇာရမိမိဒုက္ခအိကဲ့ကံခေါ်တဲ့ဒီဆိုင်ကငါ့ဘက်ကိုပြန်သိပြီလေ။ဒီဆိုင်ကလေးတွေကငါလုံးငါလုံးငါလုံးငါလုံးငါလုံးဆိုတဲ့အချိန်မျိုးဆိုဖြစ်နေတာလည်းလုံးတစ်ခုနဲ့အဲ့ဒီမှာတွေ့တွေ့တဲ့အခါကျတော့မှဆိုင်ကကိုပမင်းလေးနဲ့သိပြီးဖြတ်ခဲ့တဲ့ယုံကြည်ကြောကောင်းကအတိလေးကစိုက်ရင်ဖြစ်စေဖတ်တာကစိုက်ရင်ဖြစ်စေဝေနာကစိုက်ရင်ဖြစ်စေအဲ့ဒီဉာဏ်ရည်တွေကိုဆက်လို့ပြီးသိကြရပါတယ်။အဲ့ဒီတော့ဒီနေ့လည်းဗြဟ္မဇာနဲ့ရှင်တို့ကညာကသိသိတုံးစံနဲ့လင်းလို့ရှိပါတယ်ဘယ်လိုကပြောပြပြီနော်အဲ့ဒီတုံးစံလေးလို့တော့ညာလေးတွေကတုံးစံလေးတုံးစံလေးတုံးစံလေးလေးနဲ့အကျဉ်းရသောဖြစ်တာကိုတွေ့ပြီးဆိုရင်တော့အဲ့ဒီအကျဉ်းရသောဖြစ်တဲ့ဒီညာမြတ်တွေကိုဂျုံဂုံပြီးတော့ညာလို့ရှိရပါတယ်ဒါကြောင့်လည်းအလုံးကြီးနေတော့ပါနေတဲ့အာနာပါနပြိပါကနမိအာယုံဘက်တို့ယုတ်ကိန်းချင်းနေတဲ့သဘောကအလုံးမှရှိတယ်ရှိတဲ့အဲ့ဒီမြေကိန်းကျင်းတတ်တဲ့အနေသဘောအဖြစ်ဒီနန္ဒရားအလုံးကိုစုပေါင်းပြီးတော့နန္ဒရားနန္ဒရားလို့သိကြတယ်။အ ဲ့ဒီဉာဏ်ရည်ဒီဘာကိုမြည်ကြပြီးဖြစ်ပေါ်နေလိုက်လို့မျိုးတော့ဟရိယဝုဒ္ဓရောကိုမြည်ကြဖြစ်ပေါ်တော့ဟရိယဝုဒ္ဓကဘာကိုမြည်ကြလဲလို့သိစိတ်တည်းဉာဏ်သိကြလိုက်တဲ့အခါမလုံးဧကုဘာမီဇလိဘာစိုက်ကြည့်ယုတ်ကလအမုံလေးတွေ့မယ်ဟရိယတတကကလဗယတတကကလဘဝတတကကလသိရိကတတကဥရိကတတကအာရကတတကဆိုပြီးယုတ်ကလမျိုးစား၆မျိုးယုတ်မျိုးစား၅ကြိမ်လည်းလည်းနဲ့တွေ့ဟုတ်ကဲ့လို့လေယုတ်ကမတန်သိရင်ကဒီ၆ဌာန52ခုထပ်ပါရှိတဲ့ယုတ်တွေကိုမိမိကစနစ်တကျဒိဋ္ဌိသာရင်ဖြစ်နေတဲ့အတွက်ကြောင့်ခုအချိန်ပိုင်းမှာလည်းဒီဈာန်တရားတွေဘာကုန်ပြီဖြစ်နေတယ်လို့ပြန်ပြီးတပတ်ကြောက်ပြီးဒိဋ္ဌိလိုက်တဲ့အခါခရိယဝုဒ္ဓကိုမိကြပြီးဖြစ်ပေါ်နေတယ်ဒီခရိယဝုဒ္ဓကလည်းဘာကုန်ပြီဖြစ်နေတယ်လို့ပြန်ဒိဋ္ဌိလိုက်တဲ့အခါခရိယဝုဒ္ဓနဲ့အတူရှင်တွဲပြီးတော့နှလုံးအင်းအပြင်မှာဖြစ်ပေါ်နေတယ်54ခုသောယုတ်ပြတ်တွေကိုစနစ်တကျဒိဋ္ဌိတပါတယ်ဒါကိုပုရိယဥပဒေလို့ခေါ်တယ်အဲ့ဒီ54ခုသောယုတ်တွေကယုတ်တရားခုနကဇာဏံတရားတွေကဉာဏ်တရားအဲ့ဒီမှာယုတ်နာကလပ်ပတ်ချက်ပြီးဆက်ရပါတယ်။အဲ့ဒီပုံစံစနစ်အဖြစ်ပေါ့နော်။ဒီဘာယုံကိုအာယုံကြီးဖြစ်ပေါ်နေတဲ့ဉာဏ်တရား၊သတ္တယုံ၊ကန္တယုံ၊ရတယုံ၊ဘုဒ္ဓဘယုံ၊ဉာဏ်ကြီးတဲ့ဓမ္မယုံခေါ်တဲ့အာယုံ၆ပါးလုံးကိုထိုက်ကြလို့အာယုံယုံကြီးဖြစ်ပေါ်နေတဲ့ဉာဏ်တရားတွေကိုသိပြီးကျဆက်လက်ပြီးသိကြရပါတယ်။အဲ့ဒီလိုသိကြရမယ်ဆိုတဲ့လုံငန်းခွင်းကိုဘုရားရှင်ကဘယ်မှာသင်ကြားခဲ့တယ်အနဘနတမထံကနေပြီးတော့မြတ်စွာဘုရားကမဟာဒိဋ္ဌိကရဏတုတ်တံမှာပရမစတုတ်ကကိုကုဏကဘုရုဒ္ဓဆံသမာတိဆိုဆိုက်အောင်ရှုပ်ပပြီးတဲ့ယောဂီပုဂ္ဂိုလ်ကိုရှေ့သင့်တက်ပြီးရှုပ်ဝရန်ဘယ်လိုမြင်ကြလိုက်တယ်လဲဤတိဣဇ္ဇတဝါကာယေကာယနုပတိဝိဟရတိဒိဋ္ဌဝါကာယေကာယနုပတိဝိဟရတိဣဇ္ဇတဝိဒ္ဓဝါကာယေကာယနုပတိဝိဟရတိစသဖြင့်ဒီလိုမြင်ကြပြီလေအရင်ကရကြပြနေတဲ့အချိန်ကကြတော့ဘာပြောတာလဲလို့မေးတော့ဣဇ္ဇတမှလည်းကာယကိုကြည်ဖန်ရစွာထက်ခံထက်ခံရှုပါဗိဒ္ဓမှလည်းကာယကိုကြည်ဖန်ရစွာထက်ခံထက်ခံရှုပါဣဇ္ဇတဗိဒ္ဓနှစ်မျိုးလုံးမှလည်းကာယကိုကြည်ဖန်ရစွာထက်ခံထက်ခံရှုပါဆိုပြီးဒီလိုမြင်ကြပြီအရင်ကရကြတဲ့ပတ်သက်ပြီးတော့အထက်ကတည်းကဒီကမြတ်ကကာယကိုဘယ်နှမျိုးဖွင့်တယ်လို့မေးတော့၃မျိုးဖွင့်တာကာယ၃မျိုးဆိုတာကဘာလဲလို့မေးတော့နံပါတ်၁အတ္တပတ္တကာယနံပါတ်2ကရဇကာယနံပါတ်3နာမကာယကာယဘယ်နှမျိုးလဲဘုံမမိကြလားဉာဏ်ကြည့်ကြပါဦးနံပါတ်1ကပါလေအတ္တပတ္တကာယနံပါတ်2ကကရဇကာယနံပါတ်3ကနာမကာယအဲ့ဒီကာယ3မျိုးကိုဆုံးလို့ကြောင်းအတိအကျရှင်းထားလူလည်းသာပြေကြသိကြပါရဲ့နော်။နိဗ္ဗာန်ရောက်သောမဂ္ဂင်ရှင်ပါဈိတ်တရားတွေကိုပေါ်ပြချားတဲ့ဒီသာပြေကအမှန်တကယ်ကြီးကြတဲ့ရှိနေပါရဲ့။ဒီတော့ဒီနေရာမှာဒီကျုပ်ကနည်းနည်းလေးဗျာပြရရှိကြတယ်။ဒီယုတ်ကလကြီးတွေကိုတော်ကကဘယ်လိုမှရှိလို့မရနိုင်ဘူးဆိုရင်ဒီလိုနဲ့ဗျာပြရရှိကြပါလား။ဒီယောဂီတွေကမှလည်းမဂ္ဂင်ရှိရတဲ့ယောဂီတွေများစွာရှိနေကြပါလား။နော်။ဘုန်းကြီးတော်ကနည်းနည်းလေးဗျာပြရခြင်းအောင်တော့ဒီနေရာမှာဒီနေ့နည်းနည်းလေးသင်တဲ့အချက်တွေကိုပြောဖို့ရည်ရထားပါမယ်။ဘုရားရှင်ကဒီတကြီးဓကမကံရုပ်ပိုင်းမှာဓကမကံရှိတဲ့အပိုင်းလေးမှာနွားမတကောင်ကိုတတ်ပြီးတော့ရောင်းတဲ့နွားသားရောင်ကြဥပမာလေးတစ်ခုဆက်ကင်းပြီးဟောထားပါတယ်။အဲဒီဥပမာလေးကဘာကိုပြောလို့လဲဆိုတော့မိန်းကနွားသားရောင်ကြကနွားတကောင်ကိုမမေဆိုတဲ့ရည်ရွယ်ချက်နဲ့ပထမပြေးမွေးတယ်မွေးမြူနေတဲ့အချိန်ကမှလည်းနွားဆိုတဲ့အမှတ်တရားရှိနေသေးတယ်။တောင်မေဆိုတဲ့အချိန်ကျတော့နွားကိုကျိုးနေပြီ။တောင်မေနေရာကိုသွားပြီးခေါ်သွားတယ်။အဲဒီအချိန်ကမှလည်းနွားဆိုတဲ့အမှတ်တရားရှိသေးတယ်။တောင်မေတိုင်းတနည်းအားမှခြေလိုက်ပြီးသွားဖို့တုတ်တဲ့နေရာမှဒီနွားကိုခြေထားလိုက်ပြီးခြေထားလိုက်တဲ့အချိန်ကမှလည်းနွားဆိုတဲ့အမှတ်တရားရှိသေးတယ်။ခြေပြီးတဲ့အခါတက်လိုက်ပြီးဆိုကြတော့တက်တဲ့အချိန်ကမှလည်းနွားဆိုတဲ့အမှတ်တရားဒီလိုပါဠိရကအလေးကောင်းကြီးအတိုင်းတွေ့ပြီဘုရားရှင်ကမလဲနွားဆိုတဲ့အမှတ်တင်ညာရှိနေပြီလေသို့တော့နွားကိုအတန်းလေးကြအယုဒေကြဘူဒေကြအတဲလေးကြစက်ပြီးဖြစ်အာလုံးဖြစ်ပြီးတော့နာမလေးကြပေါင်းစုံတဲ့နေရာမှာတော့ထိုင်ပြီးတော့အသားတကုံအယုဒေကုံဘူဒေကုံအဲဒီနှလုံးလေးတဘုံသက်သက်တဘုံဒီတဘုံဒီပုံပြီးတော့ရောက်နေတဲ့အချိန်ခါမှာဒီငါးကရောက်ကြရင်ဒီထဲမှာငါးဒီငါးရောက်နေတဲ့ဆိုတဲ့စဉ်းမျိုးဖြစ်လာလို့ဖြစ်ဘူး လူတွေကလည်းငါ့ဓမ္မကိုလာပြီးတော့နွားဝယ်တယ်ဆိုတဲ့စိတ်ဓာတ်မျိုးကိုဖြစ်တာမရှိဘူး။ဘယ်လိုတော့ဖြစ်တယ်။ငါဟာနွားသားရောက်နေတယ်ဆိုတဲ့စိတ်ဓာတ်ကိုဖြစ်။လူတွေကငါ့ချိန်မှာလာပြီးတော့နွားသားပဲဝယ်နေတယ်ဆိုတဲ့စိတ်ဓာတ်ကိုဖြစ်။အဲ့ဒီပုံစံအတိုင်းနဲ့စိတ်ဓာတ်တို့ဒါကြမဲ့တဲ့ရှင်ဘာသုဒ္ဓံတဲ့ယောဂီပုဂ္ဂိုလ်ကတတိလေးပါးကိုမကျုတ်တတ်ခြင်းမသိသိတတ်ခြင်းမကျုတ်တတ်ခြင်းမသိသိတတ်ခြင်းဆိုတာကပရမတ်တို့ဘုရားကယုဂလကိုတက်ခွင့်နိုင်တဲ့အရှင်တို့မရောက်ခင်ပြောနော်မသိသိတတ်ခြင်းမှာတော့ရောက်မှာငါတို့ဘယ်ကြောင့်ကြမ်းမိမှာပုဂ္ဂိုလ်တတ်တယ်လူနာပြမစတဲ့ဒီအမှတ်တင်ညာလေးတွေရှိနေသေးတယ်သို့တော့ဘုရားစရိတ်ကတတိလေးပါးကိုဥဒ္ဒေပြီးတော့ကျုပ်ကသိနေတဲ့အပိုင်းမှာယုတ်ကလတက်ခွတက်ခွအပြင်မှာတည်ကြည့်နေတဲ့တတိယဘက်ကိုမြင်ပြီးဥပါဒရုပ်တွေကိုလည်းဆက်လက်သိကြည့်နိုင်ပြီးတတိယအဖြစ်ကျင်းတော့ကဏ္ဍသုံးမျိုးပြောတော့ပြီးကဏ္ဍဆိုတာကအတုံးခဲအတုံးခဲဆိုတာကဒီယုတ်လောကမှာတဏှိကဏ္ဍသုံးဘဝကဏ္ဍကိစ္စကဏ္ဍဆိုပြီးဒီကဆေတော်မြတ်ကကဏ္ဍအတုံးခဲသုံးမျိုးဖွင့်ထားပါတယ်တဏှိကဏ္ဍဆိုတာကတော့ဘယ်နဲ့ကအကြီးတက်တယ်လို့တဏှိကဏ္ဍဆိုတာကဒဏ္ဍိရောကဘလကဥတည်ပြီးတော့ဒဏ္ဍိရောကိုသိပြီးဒီဓမ္မတိထုံးတဲ့ပုဂ္ဂိုလ်ကောင်းဆုံးအတိတ်စံပြီးအတိုးလိုက်အခက်လိုက်ကြည့်တွေ့အင်္ဂလက်တဲ့ကိုမမြင်သေးဘူးအဲ့ဒီအပိုင်းမှာတဏ္ဍိကနဖုံးနေတယ်လို့ခေါ်ပါတယ်အင်္ဂလက်တဲ့ကိုမြင်အောင်ကြည့်နိုင်လို့ကလအမှုံလေးတွေတစ်ခုတစ်ခုစီမြင်ပြီးသိနေတာတဏ္ဍိကနခေါ်တဲ့အစရုပ်အစဉ်အတ္တအတုံးသေးပြီးပြောသွားပြီအဲ့လိုနဲ့ဗရမစိတ်ကလာဆိုတော့မဆိုင်သေးဘူးကလန်တကုတကုမှာပထဝီအာဘောတိသောဝါယောအစဉ်အနအရတော်ဩဇာစတိဖြင့်ခွဲခြင်းသိချပြီးသူ့နှံ့ပြီးသိရင်တော့တမောကနာခေါ်တဲ့အပေါင်းအစုရုပ်အပေါင်းအစုအတုံးခဲပြုံးမရှိနိုင်သေးရင်ရုပ်အပေါင်းအစုအတုံးခဲလည်းမပြုံးသေးဘူးဘယ်တော့လည်းကောပြီးမလားဆိုတော့မပြီးသေးဘူးနောက်ထပ်ပါရှိအောင်လို့ဆိုတာသိချကနာခေါ်တဲ့ရုပ်လုံးလုံးသိချအတုံးခဲပြုံးအောင်ရှိပါပါတယ်ဘယ်လိုလဲရှိကြကြတဲ့ဘောပေါအောင်ဘုန်းကြီးနည်းနည်းလေးဆက်ပြီးတော့ပြောပါမယ်။ဒီယုတ်ကရတဲ့ခုကိုတက်ခွက်လိုက်ရင်ဘဒဝီအဘောဒီသောဝါယောအစင်းနဲ့ရတော့ဩဇာဆိုပြီးတော့သဘောတရားရှိကိုရှိတယ်ပဲဆိုကြပါစို့။အဲဒီတည်းမှာဘဒဝီတက်ပြီဘဒဝီတက်တဲ့လက္ခဏာကဘယ်လိုသဘောရှိလဲ။တက်ခလလက္ခဏာမာရသဘောလက္ခဏာရှိတယ်။သူရဲ့လုံလုံကိစ္စကဘာလုံလုံကိစ္စကိုလုပ်တယ်လို့မေးတော့ပဋိဌာနရတ္တကလတုံဉာဏ်ခုနှစ်မျိုးသောရုပ်တို့ရဲ့ဒီမြတ်ရှိခြင်းလုံငန်းကိစ္စကိုဒုက္ခဆုံးရသေးတယ်ဒီလိုဉာဏ်ခုနှစ်မျိုးသောရုပ်လည်းမမြင်ဘူးဒီကလတကုအတွက်ရှိတဲ့ပဋိဌာန်ကိုလည်းခေါ်တဲ့ကိစ္စမသိဘူးဆိုရင်ဒီလုံငန်းကိစ္စကိုနားလည်နေမှာမလားနားမလည်ဘူးဘယ်လောက်နေပြီးလို့လဲဆိုတော့မဟုတ်သေးဘူးတန်ပဋိဌာန်ကသုစုပဌာနာကလလူရုပ်တွေကိုအောက်ကခံထားတဲ့သူခံနေတဲ့တဲ့တော့အခြင်းအားအဖြင့်ယောဂီရဲ့ဉာဏ်နဲ့မှသိချင်ချင်လာတယ်ပထဝီဓာတ်ကိုလမ်းကြည့်လိုက်တဲ့အချိန်မှာကလလူရုပ်ရဲ့ဒီကိုသူကအောက်ကခံထားတဲ့သဘောတရားလို့ယောဂီဉာဏ်နဲ့မှသိနေတယ်ဒီတော့ကလလူရုပ်တွေကိုမမြင်ရင်ဒီသဘောတရားလေးနဲ့တွေ့နိုင်မှာမလားတွေ့နိုင်တာအတုံးခက်ပြောလူငန်းကိစ္စအတုံးခက်ပြောပါအမိစားကအကြောင်းကဘာလဲလို့မေးတော့ကလဒုဉ္ဇံတသုံးပါးဒီနိဗ္ဗာန်ဆုံးအကြောင်းဖြစ်ကြတယ်။ဒီပရိဝိဒ္ဓရှိဖို့ရန်အတွက်ကအဘောဓာတိလတ္တဝါရဏခေါ်တဲ့ဉာဏ်ကလဒုဉ္ဇံသုံးပါးမပါရင်ဒီပရိဝိဒ္ဓတစ်ခုတည်းဘယ်လိုမှဖြစ်လို့မရဘူး။အဲဒီလိုသတိအဖြစ်လက္ခဏာရတ္တသစ္စာပရကရထံဤအဖြစ်လုတ်ပြီးနန္ဒီကိုသိကြည့်တာကိုဘာလို့ခေါ်လဲ။ဒိဋ္ဌိဝိတ္တိသက္ကံဉာဏ်ရှင်ဤအရာနာမရူပပရိစ္ဆေဉာဏ်လို့ဒီလိုခေါ်ပါတယ်။ဒီတော့ဒီကနဗျောမပရမတ်တို့ဉာဏ်အမြင်ဆက်တယ်ကနကနသန္တိကနသမုဟကနကိစ္စကနကနဘယ်နှမျိုးလဲယောလောကမှာသုံးမျိုးအဲဒီအတုံးသေးကြီးကိုဗျောမပရမတ်ကိုဉာဏ်အမြင်ဆက်ပရမတ်ကိုဉာဏ်အမြင်ဆက်မှအနတ္တဉာဏ်အမြင်နဲ့ပေါ်မယ်ဘာကြောင့်လဲဒီကနအမုံတကောအဲ့ဒီမှာယောပရမတ်သဘောတရားရှိဖို့ကိုကိုစေစုတာရှိတယ်အဉ္စင်တဲ့အခိုင်အမာနဲ့တရားအစဉ်ဒီနေတဲ့မပြည့်စည်တဲ့အတ္တဆိုတာမရှိဘူးဆိုတာဒုစိမမှာကိုယ်တိုင်သိပါတယ်။ဒီတဲ့ခါမှာအနတ္တယုံကြည်လို့အနတ္တညာအမြင်ထုတ်ခြင်းကမှပေါ်လာလိမ့်မယ်။ အဲ့ဒီတော့အဲ့ဒီယုံလောကမှာအဲ့ဒီလိုကနပြောပြီးတော့ပရမတ်ကိုဉာဏ်ဉာဏ်စိုက်ပြီးတိုင်အောင်ကျူပါသုံးတာပါလို့ယခင်ကိုရောရင်းကဒီကမ္မတန်ပြည့်စုံမှာအတိအကျဟောထားတယ်။ဟောတယ်လို့တဲ့အချိန်မှာကျတော့ကိုပြီးအာနန္ဒနာကမ္မထံမှာဘုလကယုံရားတွေကိုသတိပြုချက်ရှိတတ်ပြီးဉာဏ်တရားတွေနဲ့သတိပြုချက်ဒိဋ္ဌိတတ်ပြီးဆိုရင်ဘုပ္ပကိုသင်ရှိတယ်ဆက်လက်ပြီးပြည့်ကျင့်တဲ့လုပ်ငန်းတွေကိုဘုလကပြန်ကျင့်တာဣတိဣဇ္ဇဒံဝါကာယေကာယံဒုက္ခတိဝိထရတိစသည်ဖြင့်ဣဇ္ဇဒဗိဓမ္မာကာယတွေကိုခြေခံရစွာပြုပါဆိုပြီးသင်္ကန်းနေတာ။သင်္ကန်းလိုက်တဲ့ကာယတွေဘယ်နှမျိုးရှိကြလဲ။၃မျိုးခုနကပြောပြီးပြီ။နံပါတ်၁အတ္တကပတ္တကကာယ။နံပါတ်၂ကရဇကာယ။နံပါတ်၃ကဘာလဲ။နာမကာယ။ဘာကိုအတ္တကပတ္တကကာယခေါ်လဲလို့မေးတော့ဒီတိုင်းမှာယောဂီပုဂ္ဂိုလ်ကသောတာနာ၊ရေကနှစ်ခုတ္တတာမှာတည်ရှိနေတဲ့ယောဂီတွေကိုသိနေကြ၊ဒိဋ္ဌိထက်တည်ဖြစ်တဲ့အတွက်ဝါယောဂုတ္တတ၄၂ဂုတ္တတထဲမှာအကျိုးဝင်တဲ့ဝါယောဂုတ္တတဘယ်နှခုရှိလဲ၆ခုဝါယောဂုတ္တတ၆ခုထဲမှာနောက်ဆုံးကုဋ္ဌတတဒီပါမယ်အတ္တတပတ္တတကုဋ္ဌတအဲဒီအတ္တတပတ္တတကုဋ္ဌတကိုယောဂီပုဂ္ဂိုလ်ကလည်းဝင်ရွက်လေဆိုတဲ့ဒီကုဋ္ဌတလေးကိုဖွင့်ပြီးဓလေးပါဆင်ကြည့်ပါအဲဒီအချိန်ကမှပန်တွေ့မယ်ဒါလားအမှုန်လေးတွေတွေ့အဲဒီအမှုန်လေးကိုဓာတ်ခွေးကြည့်မကြည့်ကြဘူးဒီမှုန်လေးဓမ္မောင်းဓမ္မောင်းမှာပထဝီအာဘောတိဇောဝါယောအစဉ်အနံအရတာဩဇာဘောဓိယကနကုလေရှိခုနောက်တစ်ခုရှိပါလဲအသက်ရှိကြည့်အသက်ရှိလိုက်တဲ့အချိန်ကမှကလအမှုန်တစ်ခုမှတည်ရှိနေတဲ့ပထဝီဓာတ်နဲ့နောက်တစ်ကလတစ်ခုမှတည်ရှိတဲ့ပထဝီဓာတ်ကိုပုတ်ချုပ်ကြည့်ခဲ့လိုက်တဲ့အခါမှာအသက်ရှိတဲ့အတန်လေးတစ်ခုမပေါ်ဘူးလားပေါ်တယ်အတန်နဲ့ပေါင်းလိုက်တော့ကနကုလေကိုယ်ယောသဘောတရားကနကုရှိတယ်ဘုဂုအဲ့ဒီယောသဘောတရားဘုဂုရရဲ့အပေါင်းအစုကိုအတ္တတပတ္တံတံကာယလို့ခေါ်တယ်နော်နောက်နံပါတ်၄ကာယကပါလေစရိတကာယလူသားရဲ့အတွက်ပြုတ်ပြီးပြောမယ်ဆိုလို့ရှိရင်မိဘတို့ရဲ့သူတွေကိုအမိပြုတ်ပြီးဖြစ်ပေါ်လာရတဲ့ယုံကြည်တွေကိုကရကကာယလို့ခေါ်ရပါသို့တော့အဲဒီကရဏဉာဏ်ခေါ်တဲ့ယုတ်တရားကြီးကဘာဒီကိုကရဏဉာဏ်ခေါ်တဲ့သူတော်ကအထကရဗျာတော်မြတ်ကသောအတ္တတော်ဘုဒ္ဓရူပါဠိဇေဝဥပါဒါရူပါဠိသာဆိုပြီးဒီလိုရှင်းထားတယ်။ပရမဏသစ္စာနဲ့တရားကိုအဖြစ်ပြောမယ်ဆိုရင်တော့ဘူရယုတ်ခေါ်တဲ့တတိယဘာနဲ့ဒီတတိယဘာကိုမိပြပြီးဖြစ်ပေါ်နေတဲ့၂၄ရက်သောဥပါဒါယုတ်တွေကိုကရဏခါရလို့ခေါ်ပါတယ်လို့ဒီလိုရှင်းထားတယ်။ဒီလိုဆိုရင်ကရဏခါရအရာကယုတ်တွေဆိုတော့ဘုံမသွားဘူးလား။ဒါပြီးနာမကာယဆိုတာကခုနကပြောခဲ့တဲ့အာယုဇောဘကိုအာယုဘီထိုက်တယ်လို့ဖြစ်ပေါ်နေတဲ့နန္တရားအပေါင်းအစုပဲ။ပေါင်းလိုက်တော့ကာယဘယ်နှမျိုးလဲ ?3 မျိုး။အဲဒီ3မျိုးမှာယောဂီပုဂ္ဂိုလ်ကခုနကနန္တရားတွေကိုသိကြည့်တဲ့အပိုင်းမှာဝိသိခေါ်တဲ့သိအစဉ်အဖြစ်ပထမစပြီးသိကြည့်ရတယ်။ဝိသိမှုကိုခေါ်တဲ့ဘွေသိကြည့်ကလည်းဒီပိုင်းမှာလွန်လွန်နဲ့သိကြည့်ဖို့ရနည်းနည်းချက်သေးတယ်။ယုတ်ဒီနာလေးကိုဒီဘယုံတတယုံကနယောရတယုံဖုဒ္ဓဗျုံဓမ္မယုံတို့ခေါ်ဆူအပ်တဲ့အောင်သောဘကိုတတ်လို့အာယုပိဖြစ်ပေါ်နေတဲ့ယုတ်ဒီကိုသိသိပြီးတဲ့အပိုင်းမှာနာလေးကိုသိသိပြီးတဲ့အပိုင်းမှာသိစေတဲ့ပြီးတော့ဒီယုတ်ညာလို့ရအကြောင်းပြကိုရှားခွင့်ရတယ်အဲ့ဒီလိုရှားခွင့်တဲ့အပိုင်းကြရင်တော့အတိတ်မရဏသနာဆိုရင်အာယုံကဘုရားမှန်သိသိတတ်ပြီးပြင်သူရကိုယ်ကိုဒီဘဝင်းမှာနန္တရားဘလောက်ရှိတယ်သူကဘယ်အာယုံကိုသိနေလဲဆိုတော့သူချင်းကမှနားလည်တတ်ပါပြီးတော့အဲ့ဒီကာယဘယ်နှမျိုးရှိလဲ၃မျိုးအတ္တကပတ္တကကာယကရဏကကာယနာမကာယပေါင်းလိုက်တော့ယုတ်ဒီနာမည်အာလုံးကုန်မသွားဘူးလားတော်ပြီအဲ့ဒီယုတ်ဒီနာမည်ကိုရှိတဲ့အပိုင်းမှာဘုရားရှင်ကဘယ်လိုရှင်းကြလဲဣတိဣဇ္ဇဒဝါကာယေကာယ ानु ပတိဝိဟရတိဗိဓဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇဒဗိဓဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇဒမှာလေအာသဒပတ္တကာယရူပကရဇကာယနာမကာယသုံးမျိုးသောကာယတွေကိုဒီဗျာမြတ်စွာတက္ကတက္ကရှုပါဗိဓမှာလေအာသဒပတ္တကာယကရဇကာယနာမကာယခေါ်တဲ့ဒီကာယတွေကိုသိခံရစွာတက်ကတက်ကရှိပါဒီလိုသင်ကြတာလူစဉ်ဣဇ္ဇတဗိဒ္ဓနှစ်ခုလုံးရှိပါမလားမရှိပါဘူးလားလို့မေးရင်ဘယ်လိုပြင်းလဲရှိပါမယ် ။ဒါပြီးနဲ့ဆရာတော်ဘာနဲ့ဒီကြောင့်ကိုဒီလိုကလုပ်ရတဲ့စနစ်ပြေလောက်ကဆုကြပါလို့လက်ထောက်ပေါ်မှာထုံရင်းနဲ့သုံးရတာကလည်းဒီလိုဘွယ်သွင်းဆုကြပါလို့နော်။ဒီလိုဘွယ်တစ်ခုသွင်းရင်းနဲ့လက်ထောက်ပေါ်မှာသုံးတော့ဒီကြောင့်ဆက်မိကြတယ်။ကျန်ရတဲ့အဲ့ဒီမှာဘုန်းကြီးတို့ဇာပြင်းနေရဝဟရာလေးတခုရှိပါတယ်ဒီဝါဒရာလေးဟာဘာအနေဖြစ်တယ်ဒီကြောင့်ကိုဆရာတော်ကဒီတော့ကမဇ္ဇမီးနဲ့ဆရာတော်ဘာနဲ့ဆွေးနွေးတဲ့အကြောင်းကိုသူကသင်ပြလာသင်ပြတော့ဦးလင်းကလည်းအမှတ်တမဲ့သူ့ကိုလေးလိုက်ပါလေဆရာတော်အဲ့ဒီဝါဒရာဒီဆရာတော်အနေနဲ့ဘာနဲ့ရှိနေလို့ယူဆတယ်လို့မေးကြည့်လိုက်မေးကြည့်လိုက်တဲ့သူကဝိဝိဒတပ္ပနာဝိကပ္ပနာလို့ဆိုတဲ့အတိုင်းဒီဝါဒရာဒီဝိကအနေနဲ့ရှိတယ်လို့သူကဒီလိုပြောဘုရားရှင်ဇာတိနဲ့မှာပေါ့လေအတော့ဆုံးလေးကဝါဒနာကိုသမုတ်တိအနဲ့ရှိတယ်လို့သုံးတာလည်းရှိတယ်ဝိညာဉ်အနဲ့သုံးရှိတယ်လို့သုံးတာလည်းရှိပါတယ်သမုတ်တိဆိုတာကတော့နှစ်ခုလုံးယူရတာကိုသမုတ်တိလို့ခေါ်တယ်ဝိညာဉ်ဆိုတာကတော့နှစ်ခုလုံးကတစ်ခုကိုပဲယူရတာကိုဝိညာဉ်လို့ခေါ်ပါတယ်ဒါနဲ့ဒီဝါဒနာလေးကတော့ဝိညာဉ်အနဲ့ရှိတယ်လို့သူကပြောခြင်းတယ်ဘာကြောင့်လဲဒီသက်တဲ့သက်တဲ့ရှိအောင်လည်းမညာပုံညာဆိုင်နေတယ်ဒိဋ္ဌာတဗိဒ္ဓနှစ်မျိုးလုံးရှိရင်လည်းမညာပုံညာဆိုင်နေတယ်ဆိုပြီးသူကဒီလိုတင်ပြလာတယ်။ဆိုတော့အဲ့ဒီတင်ပြချက်မှန်မှန်မှန်ကိုဘုန်းကြီးတို့ကလည်းနည်းနည်းပြန်ပြီးတော့အကြောင်းပြပါမယ်။ဘုန်းကြီးကတော့သမုတ်ကြီးလို့ယူဆထားတာ။ဒါကြောင့်လည်းအဒ္ဒတလည်းမြေသက္ကရာဆုံးမြတ်290 291မှာလည်းဖော်ပြထားတယ်။ဝိသုရိမေသက္ကရာဒုတိယရေဆုံးမြတ်300တိမှာလည်းဖော်ပြထားပါတယ်။ဟောတန်ရောက်သက္ကရာကလာရတုတ်တံအဖွင့်မှာလည်းဘုန်းသာသူအနဲ့ဒီပဲသူဖွင့်ပြထားတယ်။ဘာဖော်ပါဖွင့်ပြလဲ။ဒီလက္ခဏာ၅ပါးတက်တဲ့ကိုဝိပဿနာရှိုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူး။ဗိဓခဏာ၅ပါးတက်တဲ့ကိုဝိပဿနာရှိနေုံနဲ့လည်းအရိယာမညာကိုဘယ်လိုမှမဆိုင်နိုင်ဘူး။ဒါကြောင့်ယောဂဝဆရာပုဂ္ဂိုလ်ကြီးညာကဣဒ္ဓကခဏာ၅ပါးကိုညာကဗိဓခဏာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ခုတက်ပြီးပြင်ပြီးတော့ဝိပဿနာရှိရမယ်လို့ဒီလိုညွှန်ကြားတာ။အရိယာရဲ့ချက်ကိုလက်ခံနိုင်ရင်ဣဒ္ဓကခဏာ၅ပါးတက်တဲ့ဝိပဿနာရှိုံနဲ့မညာဆိုင်မလား။ဘိဓခန္ဓာ၅ပါးတက်ကဝိပဿနာရှုဉာဏ်နဲ့မညာဆိုင်လားမဆိုင်ဘူး။ဒါမျိုးသားကဒီအထက်ကရရင်ကြက်ပြည်ဟာပါဠိလိုနဲ့ဤပါဒလို့လေ့ကျင့်ရှိနော်။ဘုဘယရှင်ကဒီမာတိပြဏ္ဍသုတ်တံမှာဒီဒီဣဇ္ဇဓမ္မကာယကယနုပတိဝိသရတိဘိဓဝါကာယကယနုပတိဝိသရတိကတုဣဇ္ဇတကာယဘိဓကာယဒီကိုအရှုခိုင်းလားအရှုမခိုင်းလားရှုခိုင်းတယ်။တစ်ချက်နောက်တစ်ခုခေါင်းကြီးကခဏခဏမြုပ်ကြတယ်အနတ္တလက္ခဏာတုတ်တံပြန်ကြည့်ပါသံဓမ္မတိဟာဘိကဝေယံတိရူပံဒိဋ္ဌာနကတ္တဘိသုကနာဣဇ္ဇတံဝါဘိဇံဝါအောလရိကံဝါဒုက္ကမဝါဒီနာမပဏိတံဝါယန္တုရေတံတိေဝသဗ္ဗရူပံဒိဋ္ဌံမမေသောဟမသမိနမေသောအတ္တတိေဝမေတံယထဘူတံဓမ္မပိညာယအတ္တတံသတိတိဒီကောင်ကငါတို့ကိုပြောခြင်းကဝိပဿနာရှိခွင့်ဆင်ကြပေးနေတယ်အဲ့ဒီမြင်ကြတဲ့အပိုင်းတွေမှာဉာဏ်ကြီးရှိလို့ကအတိတနာကတ္တပြိစုံပန္နာဣဇဒံဝပရိဒါဝမဟုတ်ဘူးလားဟောဆက်ဝိညာဉ်ဉာဏ်ကြတာဝိညာဉ်ခေါ်တဲ့နာခန္ဓာနေမှာလည်းဒီပုံစံတည်းမဟုတ်ဘူးလားဟောဆက်ဉာဏ်ကြီးကဣဇဒခန္ဓာ၅ပါးပရိဒါခန္ဓာ၅ပါးကိုရှုဖို့ညာအတက်ပြိစုံမဲ့ဒီငါဥဒ္ဒဘုံကရှင်ကြမထားဘူးလားဉာဏ်ကြီးတယ်ရန်ကလည်းဣဇ္ဇဒခန္ဓာ၅ပါးပြိဋ္ဌာခန္ဓာ၅ပါးရှိပါလို့သင်ကြတယ်။အဲဒီကံကလည်းဣဇ္ဇဒခန္ဓာ၅ပါးသက်သက်ဝိပဿနာရှိုံနဲ့မညာဘယ်လိုမှမဆိုင်နိုင်ဘူး။ပြိဋ္ဌာခန္ဓာ၅ပါးသက်သက်ဝိပဿနာရှိနေတယ်လည်းဘယ်လိုမှအရိယာမဲ့မဆိုင်နိုင်ဘူး။ဒါကြောင့်ရန်ကဣဇ္ဇဒခန္ဓာ၅ပါးရန်ကပြိဋ္ဌာခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ခန္ဓာတည်းကပြင်ပြီးတော့ဒုညင်းဝိပဿနာရှိပါလို့သင်ကြတယ်။ဘုရားဟောညွှန်ပြခြင်းနဲ့အကြရာကြီးရဲ့ညွှန်ပြချက်ပြီးရင်ကရင်နဲ့ရင်မှုနာရင်ရောနေရင်သတ္တရဖြစ်တယ်လို့ညီညွတ်မနေဘူးလားညီညွတ်နေတယ်။ဘုရားဟောဒေသနာတော်ကြီးကိုမြင်းမြန်ခင်ကတော့အောင်မြင်းရမှတန်ပတ်တင်းရမှသတ်သိဆိုတယ်လို့ပုံပြီးခင်ကအောင်အထက်ကရမြတ်ကသုံးချက်ချက်ချမတော်ဘူးလား။သတ်တော်ပါလေ။ဒါကြောင့်ဘုရားရှင်ဘုရားဆောင်ကိုလိုလားတောက်တာနေတဲ့မြင်းမြန်ဘုရားအစ်စ်မှန်ကိုလိုလားတောက်တာနေတဲ့တော်ကောင်းမှန်ရင်ဣဇ္ဇဒခန္ဓာ၅ပါးပြိဒါခန္ဓာ၅ပါးတွေကိုသိကြရမလားမသိကြရဘူးလားသိကြရတယ်။ဒါနဲ့ဒီဒီဒီထွက်လိုက်တော့နောက်တစ်ခုတက်ပြီးတော့ဘာလုပ်ရမလဲ။သမုဒိယဓမ္မလူပါဒီဝကာယတမေဝိသရတိဝယဓမ္မလူပါဒီဝကာယတမေဝိသရတိ သမုဒိယဝေယဓမ္မနုပါတိမာခယတံမေဝိဟရတိဘုရားကတရားဟောတဲ့ကံမှာတခင်ပြီးတခင်ဟောတာပါတခင်ပြီးတခင်ဟောတဲ့ဟောခုံကြီးကဖားခုံလို့ဟောကြတာမျိုးဟုတ်ဘူးဘာသတ္တဝါများကခုံရင်လို့ခုံပြီးတော့သွားတယ်လို့သွားတယ်အစဉ်တိုင်းသွားတာဟုတ်လားဟုတ်ဘူးဘုရားရှင်ဝါရဟနဲ့ဘောဝါဒမဟုတ်ဘူးဆိုပြီးတော့အင်္ဂုတ္တရအထေကရမှာအတိအကျဖွင့်တာပါဒီကယုတ်ဉာဏ်တွေကိုအစ္ဆဒဗိဒ္ဓမထာနာမှာသိနေပြီးတဲ့သူတော်ကောင်းကဘာလုပ်ရသလဲအကြောင်းတရားတွေသင်္ချာစီးခြင်းကြောင့်အကျိုးယုတ်ဉာဏ်တွေသင်္ချာဖြစ်ပုံအကြောင်းတရားတွေချုပ်ငြိမ်းခြင်းကြောင့်အကျိုးယုတ်ဉာဏ်တွေချုပ်ငြိမ်းပုံအကြောင်းကျင့်ဉာဏ်လုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီကိုဆက်နေပြီးဒီဘဝတုံးကပါဆိုပြီးသင်ကြားဒီသင်ကြားချက်တွေမှာဉာဏ်ရှင်ကြီးရပြည့်ရင်တော့ပြည့်ပြည့်ပရိစ္ဆာဉာဏ်သမထနာဉာဏ်ဥဒိယပြဉာဏ်ဆိုတဲ့ဒီဉာဏ်သုံးပါးပါနေပါအကြောင်းပြတဲ့သင်္ကြန်ဖြင့်အကျိုးပြဖြင့်ဖြစ်ပုံကိုမြင်အောင်ကြည့်ရမယ်ဆိုတော့တချို့တချို့အကြောင်းပြတဲ့ဒီအတိအကြောင်းပြဖြစ်တယ်ဆိုတော့ဒီလောကနဲ့ကြောက်ကြပြီးဖြစ်ပါတယ်နော်ပြီးတော့ဘယ်ကုန်ပဲပဲဘယ်နည်းနဲ့အဖြစ်ပြုမိနေလို့မင်းရင်တော့ပြုစုပိုင်းပြုဖို့ဒီကနေ့ပြည့်စုံစရာလေးလေးဟောတာပါလေအတ္တကရာကပရိနာမိတာနဲ့ပါဠိတော်ကြီးကိုကိုးပြီးတော့လဲနောက်ကျမိကြီးဖွင့်ထားပါတယ်နော်ဒီတော့အဲ့ဒီဈာန်ပုံနည်းစနစ်တွေကအလဲကောင်ကနေဖောက်ပြီးတော့အရင်တည်းကသွားတဲ့နည်းစနစ်တစ်ခုနဲ့ဈာန်ပုံနည်းစနစ်အရင်ကပြေလို့ပုံကြီးပြောနော်ယုတ်ဒီနယ်ကိုသိကြည့်ပြီးဒီအစ္စကြောင့်သိတာဆက်ကနာအဲ့ဒီလိုသိကြည့်ပြီးတဲ့ယောဂီတော်ကောင်ကအတိတ်ဘက်ကိုတန်ဆိုပြီးယုတ်ဒီနယ်ကိုတစ်ရက်တစ်ပြားလေးကြည့်သွားရအမိဝန်ရဲ့ပြိဋ္ဌာန်ကြီးကလည်းလေးကြည့်တော့တန်အောင်လေးကြည့်ရတယ်သိကြည့်ပြီးတဲ့အချိန်ကမှဒီယုတ်ဉာဏ်လေးပဲကလာတဲ့လေသိကျင်တဲ့သိကြသည့်ခိုးဘက်ကိုနှမ်းပြီးတော့ယုတ်ဉာဏ်ကိုပဲဆက်လက်ရှုပါရှုနေလို့ရှိရင်တော့ခိုးဘက်မှာဒီနည်းနဲ့ဘုံတော်တော်သုံးခုသိကံဤဘုံကိုယ်တော်တော်ကသွားတည်တတ်ပါလေသိရင်လည်းအဲ့ဒီဘုံမှာဖမ်းပြီးတော့ဓာတိပါဆက်ယုတ်ဉာဏ်ခွဲအတုတည်းဟရိယဥဒ္ဓကိုမိအောင်ဖမ်းနိုင်ရင်ဘုရားကအင်းချင်းဘွေမနောအကြည့်တတ်ကိုသွားတည်တယ်အဲ့ဒီအင်းချင်းဘွေမနောအကြည့်တတ်ကိုတွေ့နိုင်ရင်ဒီဘွေမနောအကြည့်တတ်ရဲ့ကိုသိတဲ့ကြည့်နောက်ဆုံးကြည့်သိတဲ့ကြည့်တဲ့ဆရာကမသိရင်ပြေးပဲနောက်ဆုံးကြည့်တဲ့ဆရာကတော့ဒီကံကြီးဆက်ဆက်အပိုင်းအဲ့ဒီလိုခတ်တုတ်ခတ်ဆန်ကြည့်နေပါကဒီဘွေမနာကြည့်တတ်မှာဘာအာယုန်နေဖြစ်နေဆိုတာပေါ်လာနိုင်မယ်ဟင်အဲ့ဒီသင်္ခါကမန္တန်ကြည့်လို့ဆုံးသေးတဲ့တရားဖြစ်ခြင်းဆိုရင်သူရင်ကံကမ္မနမိတ်သတိနမိတ်ဒီနမိတ်၃မျိုး၃မျိုးမျိုးတော့သင်္ခေသမတာဖြစ်ပါတယ်နော်အဲ့တော့အဲ့ဒီလိုနမိတ်သုံးမျိုးသုံးမျိုးယူထင်လိုက်မယ်ဆိုရင်ဒီနမိတ်ကိုသွားတွေ့ရင်ဒီပြိဿနမုပ္ပါကြောင်းကျိုးဆက်နေတဲ့သဘောကိုပြီးဝင်ရအဲ့ဒါအခြေခံပတ်သက်ဖြစ်နေဒီနမိတ်တွေကအဲ့တော့ဒီနမိတ်တွေကဘယ်လိုထင်လဲလို့မေးရင်တော့ဘုန်းကြီးနည်းနည်းလေးပုံစံလေးတော့ပြောမယ်ခုစိတ်ဆုံးပုံမှာသုတောင်းတဲ့ပုံစံကိုပြောရင်တော့အတိတ်ကသုတောင်းတဲ့ပုံစံကိုလည်းသဘောပေါက်နေတယ်လို့ထင်ပါတယ်နော်ဘုန်းကြီးကခန့်ညင်ရတော့ကဒီလိုဤတဘောကအမိတ်ရှိတဲ့ကုထာလေးမှတ်မိဒီကမာကြီးတို့ဥရုံကောင်ပြတ်တက်တဲ့ပြီးတော့ဆုတောင်းနေဟဲ့ဇေရဤတဘောဥရုံကောင်ပြတ်တက်တဲ့ပြီးတော့ဆုတောင်းဘာဆုတောင်းနောက်ဘဝကြရင်မိမဖြစ်ပါစေဆိုပြီးဆုတောင်းပါလေဒါနဲ့ဇေရဤကပြီးတော့အမျိုးမျိုးဘဝကိုရှင်ပြောဇေရောဘာဖြစ်လို့ဆုတောင်းရကြလဲလို့မိကြည့်မင်းကြီးရဲ့အချိန်ကမှာဆိုတော့ဤကဘာပြအမိကြီးလဲအမျိုးကြီး